ဝိဇ္ဇမိစ္ဆာသင်္ခါရသင်္ခါရမိစ္ဆာဝိညာဏဝိညာဏမိစ္ဆာနမရူပံနမရူပံမိစ္ဆာတလယရဏနလယရဏမိစ္ဆာဖတ်တော်ဖတ်တာမိစ္ဆာဝုဒနာဝုဒနာမိစ္ဆာတဏတဏမိစ္ဆာဥပါဒနာဥပါဒနာမိစ္ဆာဘောဘောမိစ္ဆာဇာတိဇာတိမိစ္ဆာသရမရဏသောကပိဒေဝဒုက္ခဒေါမနတုဘယတသံဘုံတိယောမေတ္တာကေဝလတဒုက္ခခန္ဓာတသမှုရောဟောတိဒီဟောခြင်းပေါ့နော်ပဋိစ္စသမုပ္ပါဒ်ဒေသနာတော်ဤကိုအဝိဇ္ဇာကနေစပြီးတော့ဟောဇာတိကြံဘာနာအဆုံးတက်ပြီးတော့နော်အနုလောမနိအားဖြင့်အစဉ်အတိုင်းဟောတယ်အရင်ကနေအခြားတဲ့ဟောထားတဲ့စနစ်ပဲအဲ့ဒီစနစ်အရရှုမယ်ဆိုရင်လည်းရှုလို့ရတယ်တို့တော့ဒီပိုင်းလေးမှာထပ်ပြောဖို့အချက်ကလေးနည်းနည်းပြဿနာတစ်ခုရှင်းနေတယ်အဲ့ဒါကဘာလဲဆိုတော့ဤသည်ပြိကဉာဏ်မဲဝိသုတိမဲမဟာတိကသံမြတ်နာ368စာပယံ688မှာဖွင့်ဆိုထားတဲ့စကားလေးနဲ့ပတ်သက်ပြီးတော့နည်းနည်းစကားများကြတယ်ဘယ်လိုလဲဆိုတော့ဘုရားရှင်ကခုနကဒီသမုဒိယဓမ္မနုပတိခေါ်တဲ့အကြောင်းပြတဲ့သင်္ချာဖြစ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးသင်္ချာဖြစ်ပုံအပိုင်းမရှိမီမှကြိုတင်ပြီးတော့ဘာကိုရှုရမယ်ဆိုတာကိုညွှန်ကြားထားတယ်မနေ့ကလည်းပြောခဲ့ပြီနော်။ဘာအရင်ညွှန်ကြားလဲ။ဤတိဣဇာတဝါကာယေကာယ ानु ပတိဝိဟရတိဘိဓဝါကာယေကာယ ानु ပတိဝိဟရတိဣဇာတဘိဓဝါကာယေကာယ ानु ပတိဝိဟရတိဣဇာတမှလည်းအတ္တတပတ္တကာယရူပကာယနာမကာယအဖမံထက်တရှုဖို့ဘိဓမှလည်းအဖမံအထက်တရှုဖို့ဗိဓာမလည်းအတ္တပတ္တကာယရူပကာယနာမကာယနော်ဘာမှအတ္တရှုဖို့ဘုရားရှင်ကညွှန်ကြားတယ်သင်္ကရာများကလည်းဣဇ္ဇတတတဝိပဒနာရှုမြုံနေလည်းမညာမဆိုင်နိုင်ဘူးဗိဓာတတဣဇ္ဇတခန္ဓာ၅ပါးတတဝိပဒနာရှုမြုံနေလည်းမညာမဆိုင်နိုင်ဘူးဗိဓာခန္ဓာ၅ပါးတတဘဝိပဒနာရှုမြုံနေလည်းမညာမဆိုင်နိုင်ဘူးဆက်တဲ့အဆုံးဖြတ်ချက်ခါထားနော်အဲ့ဒီလိုအခိုင်အမာဘုရားကလည်းဟောပြီးအသင်္ကရာကြီးများကလည်းအတိအကျဆုံးဖြတ်ချက်ချထားပါလျက်ဝိသုဏိမမဟာတိကဒုတိယဒသမဏ368မှာလာတဲ့စကားလေးကိုကိုးကပ်ပြီးတော့သစ္စာတတလူရင်းဖြစ်တဲ့ဘိဓကိုမရှုလည်းရပါတယ်ဆိုပြီးဒီလိုပြောကြတယ်နော်တို့တော့ဝိသုဏိမမဟာတိကဆရာတော်ကပါဠိတော်နဲ့အသင်္ကရာကြီးကိုလွန်ဆန်ပြီးတော့သူကပြောတာတော့မဟုတ်ပါဘူးနော်သူပြောတဲ့စကားလေးကိုတက်ကြနနနားလည်ဖို့တော့လွန်လိမ့်မယ်ကျိုးရယ်နော်သူကဘာပြောလဲဆိုတော့ဒီတိဋ္ဌိဝိသုတိပြည့်စုံပြီတဲ့ယောဂီပုဂ္ဂိုလ်ကသိစရာပရိကဉာဏ်ကူရတယ်ဒိဋ္ဌိဝိသုတိခေါ်တဲ့ယုံ28ပါးယုတ်ကလနံကလတက်ခွဲနေမှာယုံ28ပါးသစ္စာတပရိဒသုံးသိနော်နံကလခလေးတွေကိုဝိသိစေအစဉ်တန်းဖြစ်ပေါ်တော့တဲ့နံကလခလေးတွေကိုဝိသိစေအစဉ်တန်းကနအတိတိပြုအောင်တလို့စီတလို့စီဉာဏ်နဲ့ဖြိုခွဲပြီးရှုနိုင်မှာနံပရမတ်ဆက်ဒိဋ္ဌိဝိသုတိဖြစ်တယ်။သူဒိဋ္ဌိဝိသုတိဖြစ်ပြီးတဲ့ပုဂ္ဂိုလ်ဒီသာလျှင်သိစရာပရိကဉာဏ်ကိုကူရပါတယ်။ယုတ်ဆိုတာဘာလဲမသိသေးဘူး။နံဆိုတာဘာလဲမသိသေးဘူးနော်။ဘုရားဟောတဲ့ယုံဉာဏ်ကိုပြောတာကနော်။အဲဒီလိုမသိတာတွေဒီပုံကြီးထမ်းပြီးတဲ့ကမ္မထမ်းကြောင့်သူဝင်ထိုင်နေတဲ့ပုဂ္ဂိုလ်ကအချက်ချင်းသိစရာပရိကဉာဏ်ကူရမယ်လို့ပြောနေတဲ့စကားတော့မဟုတ်ဘူး။အဲဒီအခြေခံလေးတော့သဘောပေါက်ဖို့လိုတယ်။ကောင်းပြီ။ဒီလိုဆိုရင်သစ္စာပရိကဉာဏ်ကိုကျင့်နေဆိုရင်သူပုဂ္ဂိုလ်သည်ရှင်ဥစ္စာဘာလောက်ထားပြီးဖြစ်ရမလဲဆိုတဲ့အပိုင်းကိုအထက်ကကတိကံဆရာတော်ကဖွင့်ပြတယ်နော်ဣဇဒံဝါဟိဝိပါဒနာမိမိဝေသောဟောတုဘိဓဝါဣဇာတတိတိယပါဏလက္ခဏာတောသဗ္ဗံပိနမရူပံနဝတိတံတောပရိသိတအမိဝါဟောတိဝိပဒနာပိနိဝေသောဝိပဒနာဉာဏ်ဤအကျုကအာယုံဖြစ်တဲ့သင်္ခါရတရားတို့ကိုနှလုံးသွင်းခြင်းသည်ဣဇာတံဝါဣဇာတ၌မူလီဟောတုဖြစ်ခြင်းဖြစ်ပါစေဗိဓာဝါဗိဓာ၌မူလီဟောတုဖြစ်ခြင်းဖြစ်ပါစေဣဇာတတတိယဣဇာတ၌နှလုံးသွင်းရှုပါသိသိချင်းလုံးလိုက်ကြပြီဖြစ်ခဲ့သောလက္ခဏာတော်သဘာဝလက္ခဏာအဖြစ်နမံမိနာမရူပအလုံးစုံသောနာယုတ်ကိုလည်းပဲအနုဝတိတာတော်သ လက္ခဏာသောတဘာဝလက္ခဏာအဖြစ်ဣဇ္ဇဒဒိဋ္ဌိယဣဇ္ဇဒ၌သိဉ္စီချင်းလုံငန်းရပြီဒီကတိရှိသောတပ္ပပိနမရူပံလုံးစုံသောနယုတ်ကိုလည်းပဲအနဝသေးတော်အပြည့်အစုံမရှိအကုန်အစင်အဖြစ်ပရိဒိတာမေဝသိဉ္စီပြီဖြစ်တော်သည်သာလျှင်ဟောသည်ဖြစ်ပေ၏သိဉ္စီပြီတော်ပြီဝိပဒနာဉာဏ်ရဲ့အရှုကံအာယုန်တွေကိုစပ်ပြီးနှလုံးသွင်းတဲ့အပိုင်းကိုတော့ဝိပဒနာပိဏိဝေဒတော်ခေါ်ပါတယ်ဝိပါဒနာဉာဏ်ရဲ့အရှုကအာယုံကဝိပါဒနာဉာဏ်ရဲ့ရှေ့ခုနဲ့ပြည့်တယ်ပြည့်လိုက်တဲ့နာမရူပပြိစီတဲ့အဉ္ဏနဲ့ပြိစီပြိကအဉ္ဏနှစ်ပါးကိုပြောတာပဲနော်ခုဒီဘက်မှာတော့အထူးသဖြင့်နာမရူပပြိစီတဲ့အဉ္ဏဘင်းကိုပြောနေတယ်ဝိပါဒနာဉာဏ်ရဲ့အရှုကအာယုံတွေကိုစပ်ပြီးနှလုံးသွင်းနေတယ်နှလုံးသွင်းစုပွားတဲ့အပိုင်းမှာအိဇ္ဇန္တကစနှလုံးသွင်းလင်းရတယ်ပြိဒကစနှလုံးသွင်းလင်းရတယ်အဲဒီလိုနှလုံးသွင်းတဲ့အပိုင်းမှာသဘာဝလက္ခဏာကိုစိုက်အောင်အိဇ္ဇတနဲ့နှလုံးသွင်းခြင်းကိစ္စပြည့်စုံခဲ့မယ်ဆိုရင်တဲ့အလုံးစုံသောနာယုတ်တဲ့ကိုအကျဉ်းချမ်းရှိကိုယ်စီအောင်သိသိပြီးသားဟင်ဖြစ်ပါတယ်ဆိုပြီးသူကဒီလိုဖွင့်ထားတယ်။အဲဒီမှာသိသိဥစ္စာသာသိနေရဲ့အယူဆအရာအရေးအကြီးဆုံးကတော့ဒီမှာကရိယာလို့ခေါ်တဲ့ဟောတိပေါ့နော်။သာသိနေအနည်းနဲ့ဆန့်ရှိပြီးနည်းနည်းကြရတယ်။ဖြစ်တဲ့ကရကဘာဖြစ်တာလဲလို့မေးတော့ပရိဂိတမေဝဟောတိသိသိပြီးသားဟင်ဖြစ်ပါတယ်လို့သူကဒီလိုပြောတာ။ဝိပါဒနာရှုပြီးဖြစ်တယ်လို့ပြောတာဟုတ်သလားဟုတ်ဘူးသိသိတဲ့လုံငန်းကရုပ်သိသိချင်းနာသိသိချင်းဒီနှစ်ခုကခုရှိသေးတယ်နော်ရုပ်သိသိချင်းနာသိသိချင်းရုပ်ခန္ဓာသိသိချင်းဆိုတော့ဒီလုံငန်းသုံးခုလို့ပြောတယ်လည်းပြောနိုင်တယ်ဒီသုံးခုပဲရှိသေးတယ်ဒီတော့အဲ့ဒီသိသိချင်းလုံငန်းရက်တွေပြီးပါတယ်လို့ကပြောတာဝိပါဒနာရှုခြင်းကိစ္စပြီးတယ်လို့သူပြောနေတာမဟုတ်ဘူးဘာဖြစ်လို့လဲဝိပါဒနာပဲမရောက်သေးဘူးမရောက်ခင်ကပြောနေတယ်ဇကာသိသိချင်းလုံငန်းကိစ္စရပြီးတယ်ဆိုတာကဘာတွေပြီးတယ်လဲလို့မေးတော့သဗ္ဗံပိနာမရူပအနဝဒေတာတောပြိဋ္ဌိတမိဝဟောတိအလုံးစုံသောယုတ်တရားနံတရားတွေကိုအတင်းကြံမရှိကိုယ်စီအောင်သိသိချင်းဆိုတဲ့လုံငန်းရပြီးတယ်ဒါလည်းတောင်းတာသူကပြောတာဘယ်ခါမှလဲလို့မေးတော့ဣဇ္ဇဒတတိယဘာနာလက္ခဏာတော့ဣဇ္ဇဒမှာသဘာဝလက္ခဏာဆက်ရောသိသိချင်းလုံငန်းရပြီးခဲ့မယ်ဆိုရင်တဲ့ယုံနာအလုံးကိုအကျဉ်းချမရှိကိုယ်စီအောင်သိသိချင်းလုံငန်းကိစ္စပြီးပြီလို့သူကဒီလိုပြောတာဒီတော့နမရူပပရိစ္ဆေဒဉာဏ်ရတဲ့ပုဂ္ဂိုလ်ကပြိစ္ဆာပရိကဉာဏ်ကူရတော့ဘယ်ကမ္မတိပြိစ္ဆာပရိကဉာဏ်ကိုကူရမလဲလို့မေးရင်နမရူပပရိစ္ဆေဒဉာဏ်တို့မဟုတ်နမရူပပရိကတို့မဟုတ်ရူပရူပပရိကယုံနာကိုအကျဉ်းအချမရှိကိုယ်စီအောင်သိသိပြီးတဲ့ပုဂ္ဂိုလ်ကပြိစ္ဆာပရိကဉာဏ်အကြောင်းကိုသိသိချင်းဆိုတဲ့လုံငန်းရကိုသိချင်းတက်ပြီးကူရမှာအဲ့ဒီလိုကိုယ်ရဲ့အပိုင်းမှာပြိဿပရိကညာသွားမဲ့ပုဂ္ဂိုလ်ဒီယုံနာကိုအလုံးသိသိပြီးဖြစ်ရမယ်ဘယ်မှာသိသိရမလဲလို့မေးရင်တော့ဣဇ္ဇဒမှာသဘာဝလက္ခဏာဆက်အောင်သိသိနိုင်ကြမယ်ဆိုရင်တော့ယုံနာသိသိချင်းလုံလောက်ကိစ္စပြီးပြီပြီးပြီးပြီလို့သူကဒီလောက်ပဲပြောတာပါနော်သို့တော့ဣဇ္ဇဒကသူကမရှိအောင်လို့ပြောနေတဲ့စကားလည်းမဟုတ်ပါဘူးယုံနာသိသိတဲ့လုံလောက်ခွင့်ကအဲ့လောက်ဆိုရင်တော့ပြီးသွားပြီပြီးရင်တော့ပြီဣဇ္ဇပရိကညာကုလိုကကုနိုင်တယ်လို့သူကလောက်တာပြောတာပရိဒါကိုမရှိပါဘူးလို့လည်းသူပြောနေတဲ့စကားမဟုတ်ဘူးနောက်တစ်ချက်ဆိုတဲ့လို့ဒီယုံနာနေကိုဣဇ္ဇဒမှာသိသိပြီးပြီဆိုရင်သူပုဂ္ဂိုလ်ကဒီယုံဒီနာနေဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းကိုရှားဖွေတော့မယ်ဆိုရင်အကြောင်းမရှားဖွေခြင်းလေးမှာဣဇ္ဇဒသိသိပြီးတဲ့ပုဂ္ဂိုလ်ကလည်းပရိဒါကိုပြောပြီးသိသိပေးရပါတယ်ဘာဖြစ်လို့လဲတရားရှင်ကိုရိုရင်ကဣဇ္ဇပရိသမုဒိယဓမ္မနုပါတိလို့ခေါ်ဆိုအပ်တဲ့အကြောင်းတရားတွေသင်္ချာဖြင့်အကျိုးတရားသင်္ချာဖြစ်ပုံကိုမရှုမီကျွတ်တင်ပြီးတော့ဣဇ္ဇဒဗိဒ္ဓနှစ်ဌာနတို့၌ရူပကာယနာမကာယတွေကိုဒီဖန်များစွာထက်ခါထက်ခါနှလုံးသွင်းဖို့ရန်ဘုရားရှင်ကိုတော်ရင်ကညွှန်ကြားထားတယ်နော်ညွှန်ကြားထားတဲ့အတွက်ကြောင့်အဲ့ဒီညွှန်ကြားချက်ကဣဇ္ဇဒကနေစပြီးနှလုံးသွင်းလို့ကအသွင်ဗိဒ္ဓကစနှလုံးသွင်းလို့ကအသွင်သို့တော့ဗိဒ္ဓကနှလုံးသွင်းပြီမဲ့လို့ဗိဒ္ဓမှာယုံနာနေကိုသဘာဝလက္ခဏာဆိုင်အောင်သိသိနိုင်ပြီမဲ့လို့ဣဇ္ဇဒမှာမသိသိရသေးရင်တော့နမရူပပြိစီတဲ့အလုံးကမပြီးသေးဘူးဗိဒ္ဓမသိသိရသေးပြီမဲ့လို့ဣဇ္ဇဒမှာသဘာဝလက္ခဏာဆိုင်အောင်ယုတ်တင်နန္ဒီကိုသိသိကြသိသိပြီးပြီအကျဉ်းချမရှိကိုယ်စီအောင်သိသိပြီးပြီဆိုရင်တော့ယုံနာသိသိချင်းလုံငန်းပြီးပြီလို့သူကတောင်းတာပြောတဲ့စကားနော်ဒါကြောင့်ဦးဇင်းတို့မချူပါဘူးလို့ဘိန္ဒံကိုသူ့ကိုမလိုဘူးလို့ပြောနေတဲ့စကားလည်းမဟုတ်ဘူးဣဇ္ဇဒရှိရင်လည်းကိစ္စပြီးပါတယ်လို့ပြောနေတဲ့စကားဣဇ္ဇဒတတ်တဲ့ရှိနေရရှိုံမျှခြင်းလည်းကိစ္စပြီးပါတယ်ဝိပဒနာလုံငန်းကိစ္စပြီးပါတယ်လို့သူပြောနေတဲ့စကားလည်း မဟုတ်ပါဘူးနော်ဒါအတိအကျယူဆတတ်ဖို့အလိုတွေဘာကြောင့်လဲဝိသုဒ္ဓိမေတ္တဂရာဒုတိယဒေသမေနဲ့300 300တိဆက်ပြီးတော့မဥ္ဌာဏကာမိနေဥပဒနာအမျိုးမျိုးတွေကိုဖွင့်ဆိုထားပါတယ်အဲဒီဖွင့်ဆိုတဲ့အပိုင်းမှာအထက်ကရာဆရာတော်ကသစ္စာတန်ခန္ဓာ၅ပါးတက်ဝိပဿနာရှုဉာဏ်နဲ့မှညာဘယ်လိုမှမဆက်နိုင်ဘူးဗိဒ္ဓခန္ဓာ၅ပါးတက်ဝိပဿနာရှုဉာဏ်နဲ့မှညာဘယ်လိုမှမဆက်နိုင်ဘူးဒါကြောင့်ယံကအစ္ဆဒခန္ဓာ၅ပါးယံကဗိဒ္ဓခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃လံတရက်စီတင်ပြီးဝိပဿနာရှုရမယ်လို့အတိအကျဆုံးဖြတ်ထားအဲဒီဆုံးဖြတ်ချက်ကိုလည်းဒီဝိသုဒ္ဓိမေမာလိကဆရာတော်ကထောက်ခံပြီးအတိအကျဖွင့်နေပါတယ်အဲဒါတော့အတိအကျဖွင့်ဆိုနေတဲ့ဒီကဆရာတော်ကဒီညမှာဗိဒ္ဓမရှိလဲသိချပြီးပါတယ်လို့တော့မရေးပါဘူးအတိတ်ကရေးဆက်တတ်ဖို့လိုနေတယ်နော်ဒါကြောင့်အဲ့ဒီအစ္စဒဗိဒ္ဓမှာယုတ်ဒီနန္ဒီကိုသိသိပြီးတဲ့ယောဂီတော်ကောင်းကအကြောင်းများတွေကိုလှမ်းပြီးရှားဖွေတဲ့အပိုင်းမှာခုနကအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်နာယုဖြစ်ပုံဆက်နေပြီးအရင်ကနေပြီးတော့အပြတ်သွားတဲ့နေ့စဉ်နဲ့လှမ်းရှုလိုက်ရှုလို့ရတယ်ဆိုတော့ဒီဌာနမှာတော့အဲ့ဒီစနစ်နဲ့သင်ပေးကြည့်တာမှာအလေးကအဝိဇ္ဇာတနာဥပါဒံကိုဒီယုတ်ဒီနန္ဒီသိသိပြီးတဲ့အချိန်ကမှဆန့်ပြီးတက်ရဲ့ကြည့်လိုက်လို့မြင်တဲ့ယောဂီကတော့တယောက်ပဲပြုဘူးလေနော်ဒီစနစ်ကနည်းနည်းလေးတော့ဖြစ်ဖြစ်တယ်ဆိုတာကသူကသစ္စာတမှာယုတ်ဒီနန္ဒီသိသိပြီးတဲ့အခါဘိဗျာယုတ်ဒီနန္ဒီကိုပြစ်ဆိုပါမယ်သိသိရတယ်သိသိပြီးတဲ့ဒီပဲနဲ့တည်းဒီယုတ်နန္ဒီဘာကြောင့်ဖြစ်တယ်ဆိုတဲ့သိခြင်းနဲ့ရှင်းရှင်းအတိတ်ဘက်ကိုတားဆိုပြီးညာကိုဆွလွတ်ကြည့်လိုက်တဲ့အခါမှာအတိတ်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကံကိုလှမ်းပြီးတော့ရှားဖွေတာပဲရှားဖွေလို့တွေ့တဲ့ပုဂ္ဂိုလ်ကတော့တူဦးပဲရှိဘူးသေးတယ်နော်အဲဒီစနစ်နဲ့မအောင်မြင်နောက်စနစ်တစ်ခုဘုရားဟောထားတာရှိတယ်ဟောသူဒီမှာအတုဒ္ဒံဆိုတဲ့နိဒန္နဝိကတန်ရုပ်ပါဠိတော်မှာလည်းဒီပုံစံအတိတ်လားရှိပါတယ်နော်အခြားအခြားအချို့ချို့တုဒ္ဒံမြန်မာလည်းလားရှိပါတယ်ဒါမှနောက်ဆုံးဇောင်းကံဆန်ရှိတဲ့စနစ်ပေါ့နော်ပဠိလောမပရိစ္ဆေသမုပ္ပါဒ်လို့လည်းခေါ်တယ်ပဠိလောမပရိစ္ဆေသမုပ္ပါဒ်ကအဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်ပုံသင်္ခါရချုပ်ခြင်းကြောင့်ဝိညာဉ်ချုပ်ပုံကိုဟောတဲ့ချုပ်ခြင်းကိုဟောနေတဲ့ပရိစ္ဆေသမုပ္ပါဒ်ကိုလည်းပရိလောမပရိစ္ဆေသမုပ္ပါဒ်လို့သုံးတယ်။အချို့နေရာမှာနော်။ဒီဒီဘိုင်းမှာပြောလို့တဲ့ပရိလောမပရိစ္ဆေသမုပ္ပါဒ်ကတော့ဉာဏ်ဉာဏ်ဆန်ဟောတဲ့စနစ်ကိုပြောနေတယ်။ဗရာမရဏနဲ့အနာဂတ်မှာရှိတဲ့အနာဂတ်ဘဝမှာအကျုံးဝင်နေတဲ့ဗရာမရဏကိုဆန်းကြည့်လိုက်။အဲဒီဗရာမရဏဘာကြောင့်ဖြစ်လဲ။အနာဂတ်ဇာတိကြောင့်ဖြစ်တယ်။အနာဂတ်ဇာတိဘာကြောင့်ဖြစ်လဲ။ဒီပိစုကံမှာပြည့်စုံပြည့်ထောင်တဲ့ကာမဘဝကြောင့်ဖြစ်တယ်။ဒုဘဝဘာကြောင့်ဖြစ်တယ်လဲ။ဥပါဒံကြောင့်ဖြစ်တယ်၊ဥပါဒံဘာကြောင့်ဖြစ်တယ်လဲ။တဏှာကြောင့်ဖြစ်တယ်၊တဏှာဘာကြောင့်ဖြစ်တယ်လဲ။ဝေဒနာကြောင့်ဖြစ်တယ်။ဝေဒနာဘာကြောင့်ဖြစ်တယ်လဲ။ဖဒကြောင့်ဖြစ်တယ်၊ဖဒဘာကြောင့်ဖြစ်လဲ။သလယရဏကြောင့်ဖြစ်တယ်၊သလယရဏဘာကြောင့်ဖြစ်လဲ။ဉာဏ်ယုတ်ကြောင့်ဖြစ်တယ်၊ဉာဏ်ယုတ်ဘာကြောင့်ဖြစ်လဲ။ဝိညာဉ်ကြောင့်ဖြစ်တယ်၊ဝိညာဉ်ဘာကြောင့်ဖြစ်တယ်လဲ။သင်္ခါရကြောင့်ဖြစ်တယ်၊သင်္ခါရဘာကြောင့်ဖြစ်တယ်လဲ။အဝိဇ္ဇာကြောင့်ဖြစ်တယ်ဆိုပြီးကြောင်းများလှမ်းပြီးအကြောင်းတရားအကျိုးတရားတွေကိုသိသိတဲ့ရှားဖွေတဲ့လုံလောက်ခွင့်တစ်ခုပဲ။နွယ်ခွေတဲ့ယောက်ျားတယောက်ကတောသွားတဲ့အချိန်ခါမှာနွယ်ကိုလိုက်ရှာလိုက်တော့နွယ်အဖျားကိုအရင်ရှာတွေ့တယ်။တွေ့တဲ့အခါမှာအဖျားမှာလုံလောက်ဖြတ်ပြီးတော့ဒီဖြည်းဖြည်းအရင်ဘက်ကိုတားဆူပြီးတင်သွားလိုက်တော့အရင်လည်းယောက်ကိုဖြတ်ပြီးသုံးလို့မရဘူးလား။အဲဒီပုံစံအတိုင်းပဲအနာဂတ်ဘဝမှာအကျုံးဝင်နေတဲ့အဖျားပိုင်းသရမရဏကလည်းဆက်ပြီးတော့အဝိဇ္ဇာအတိကြောင့်ညာလှမ်းပြီးရှုရင်လည်းရှုလို့ရတယ်။အဲ့ဒီစနစ်နဲ့တော့သင်ပေးတာကတော့အစပုဂ္ဂိုလ်တော့သင်မပေးပါဘူး။နောက်ပိုင်းရှင်းတဲ့နေတဲ့ဝိပဿနာပိုင်းပုံစံကျတဲ့ယောဂီပုဂ္ဂိုလ်တွေကတော့အလေးနည်းလုံးနဲ့သင်ပေးနေပါတယ်နော်။နောက်စနစ်တစ်ခုကတော့အလေကောင်းကနေအဖျားကိုသွားတဲ့စနစ်။နည်းနည်းလေးကြားဘူးကြတာကတော့သက္ကောသပရိစ္ဆရူပိစ္ဆဥပိစ္ဆတိသက္ကုဝိညာဏအိနံတင်္ဂတိဖတ်တော်ဖတ်တော်ပိစ္ဆဝရဏဝရဏပိစ္ဆတဏတဏပိစ္ဆဥပါဒနာဥပါဒနာပိစယဘောဘောပိစယဇာတိဇာတိပိစယသရမရဏသောကပရိဒေဝဒုက္ခသောမနတုပါယတာတံဘုံတိယေဝမေတ္တသောကိဝရတဒုက္ခခန္ဓာတသမုဒိယဟောတိဒီပိုင်းနော်အလဲကောင်းကနေဖောက်ပြီးတော့အနာဂတ်ကိုတွောလိုက်အဲ့ဒီစနစ်နဲ့ဟောရင်ကပရိစ္ဆေသမုပ္ပါဒ်မပြည့်စုံဘူးလားလို့မေးတော့ယူတတ်ရင်ပြည့်စုံပါတယ်နော်ဒီတော့ပိစုံပါမဇက်ကိုအတိဒယူပါယုံဇက်ကိုဝိညာဉ်ဒီသုံးခုပေါ်ဆုံးခြင်းကြောင့်ဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဝေဒနာကြောင့်တဏှာဖြစ်တယ်တဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ဘဝဖြစ်တယ်ဘဝကြောင့်ဇာတိဖြစ်တယ်ဇာတိကြောင့်သရမရဏဖြစ်တယ်သောကပိဋိဝဒုက္ခသမဏတဥပါယတာတွေဖြစ်တယ်လို့လှမ်းရှိလိုက်တော့ဒီကဇက်ကုအကျဉ်းတက်ကယူပါယုံရဇက်ကုဝိညာဉ်ရဒါကသလယရဏတဲ့မှာအကျုံးဝင်နေကြတယ်ဒီသလယရဏတဲ့မှာအကျုံးဝင်နေတဲ့ဒီတရား၃ပါးပေါင်းစုံခြင်းကြောင့်ဖတ်တာဖြစ်တယ်အဲဒါသလယရဏရဖတ်တာရဝေဒနာရတဏှာရဥပါဒံရဘဝရဒါကပိစုပ္ပါအတေကအနာက ပစ္စုပန်နဲ့အနာဂတ်ကိုဘုရားဂွင်းဆက်ပြီးတော့ခေါ်လိုက်တယ်။နည်းနည်းလေးပြန်ရှင်းလိုက်ပထမအတိတ်ဘဝတစ်ခုဆိုကြတယ်နော်။အဲဒီအတိတ်ဘဝမှာကသက္ကုဇပတိစ္ဆရူပိစ္ဆဥပိစ္ဆတိသက္ကုဝိညာဏဒိဏနိငတိဖတ်သောဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏ္ဍနာပစ္စယဥပါဒနာဥပါဒနာပစ္စယဘောဘပစ္စယဇာတိဇာတိပစ္စယကရမရဏဒုက္ခပရိဒေဝဒုက္ခသောမနတုပါယတာသံဘုံတိယေဝမေတ္တာသေဝနာသဒုက္ခခန္ဓာတ္တသမုဒယောဟောတိအဲ့ဒီမြေစနေကတဏ္ဍာအတိတ်ကပဲဆူကြပါဆိုအဲ့ဒီဘောကိုအကျိုးပေးနေတဲ့အတိတ်မှာရှိတဲ့သက္ကုအတိတယူပါယောသက္ကုဝိညာဉ်တိတောကိုပေါင်းဆောင်ခြင်းကြောင့်ဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဝေဒနာကြောင့်ဒနာဖြစ်တယ်ဒနာကြောင့်ဥပါဒံဖြစ်တယ်ဒနာနဲ့ဥပါဒံလို့ပြောလိုက်ရင်အဝိဇ္ဇာမပါဘူးလားပါတယ်ဥပါဒံကြောင့်ဘောဖြစ်တယ်ကမ္မဘောလို့ပြောလိုက်ရင်တခြားတာပါတယ်နော်ပြီးတော့ပရမအတိတ်မှာပြည့်စုံပြည့်ထောင်ခဲ့တဲ့အဝိဇ္ဇာဒနာဥပါဒံသင်္ခါရအကံကြီးကြောင့်ဒီဘောမှာဇာတိဖြစ်တယ်သရမရဏလောကပရိဒိဗ္ဗဒုက္ခဒမနတဥပါယံဇာတိဖြစ်တယ်ဒီပိုင်းပြီးတော့နောက်ထပ်ထပ်ရှုလိုက်ဒုတိယအတိတ်ကသက္ကုအကြည့်တယူပါယုံသက္ကုဝိညာဉ်သုံးပါးပေါင်းစုံခြင်းကြောင့်ဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဆက်နေဖြစ်သိသိကြကြကပရမအတိတ်ကဇာတိကရမဏလောကပရိဒိဗ္ဗဆိုတော့ဒီစီစွတ်သွားမယ်ဆိုရင်ဟိုပထမအဝိဇ္ဇာကသင်္ခါရဖြစ်တယ်သင်္ခါရကဝိညာဉ်ဖြစ်တယ်ဆိုတော့ရှုခွင့်နဲ့သွားပြီးမတူဘူးလားအတူတူပဲဒေသနာကယူဆတဲ့ရင်အာလုံးစုံသွားပါတယ်နော်အလားတူပဲအနာဂတ်ဘက်ကိုရှုသွားရင်လည်းဒီပုံစံနဲ့ရှုလို့ရတယ်နော်အဲ့ဒီနည်းစနစ်အပြင်လည်းဟောထားတာရှိတယ်။နောက်နည်းစနစ်တစ်ခုကတော့အလဲကောင်ကနေဖောက်ပြီးတော့အရင်ဘက်ကိုသွားတဲ့စနစ်။နွယ်ခွေတဲ့ရောင်ကျခုနကနွယ်ကိုသွားချလိုက်တဲ့အချိန်ကမှအလဲကတွေ့ရင်ခုနကအလဲကနေပြတ်ပြီးတော့အပြားဘက်တင်သွားတဲ့စနစ်ခုနကပြောခဲ့တဲ့စနစ်။ခုစနစ်ကတော့အလဲကောင်ကနေဖြတ်ပြီးတော့အရင်ဘက်ကိုတင်သွားတင်သွားပြီးတော့အရင်ကြတော့ဖြတ်ပြီးလိုတဲ့နေရာအသုံးချဆက်လို့မရဘူးလား။ရတယ်။အဲ့ဒီပုံစံအတိုင်းပဲဘုရားရှင်ကအဟာရလေးပါလို့ခေါ်ဆိုအပ်တဲ့ကာမဘဝဒစိတ်တွေကပါနေတယ်နော်အဟာရဆိုတာကတော့ဥစ္စလို့သရဝတိပြည်တန်ရဲ့အတွက်ဒုဗလိကာရအဟာရပေါ့ဒုဗလိကာရအဟာရကိုအမိပြုနေတဲ့သရဝများအတွက်ဒုဗလိကာရအဟာရဟာရည်ကြီးနော်အကျိုးအကျိုးသရဝတိအတွက်ကာမစဩဇာလို့ခေါ်ဆိုအပ်တဲ့အဟာရဟာလည်းသရဝတိအတွက်အလုံးရည်ကြီးပါတယ်အဲဒီတော့ဖတ်တာဟာရစေရနာဟာရဝိညာဏဟာရကဗလိကာရအဟာရလို့ခေါ်ဆိုအပ်တဲ့အဟာရ၄ပါးရှိတယ်။နန္ဒရူဖြစ်တဲ့အတွက်ဖတ်တာဆိုတဲ့ဆက်သွယ်ပေးနေတဲ့ဆက်သွယ်ဓမ္မမရှိခင်အာယုန်နဲ့အသိစိတ်ကိုဆက်သွယ်ပေးနေတဲ့ဒီဖတ်တာမရှိခင်နန္ဒရူဖြစ်လို့မရအောင်ဒါကြောင့်ဖတ်တာဒီနန္ဒရူဖြစ်တဲ့အတွက်အဓိကအကြောင်းရင်းတစ်ခုဖြစ်နေတယ်။အကြောင်းရင်းကိုအဟာရလို့ခေါ်တာနော်။တခါစေရနာဘဝတခုကိုဖြစ်စေတဲ့နေရာမှာစေရနာရဲ့စွန့်အင်အပေါ်မူတည်ပြီးတော့အကျိုးကပေါ်လာတာဖြစ်တော့စေရနာဒီဘဝကိုဖြစ်စေတဲ့နေရာမှာအကြောင်းရင်းတခုဖြစ်တယ်။ဝိညာဉ်ဘဝတခုမှာဝိဘဝဝိညာဉ်တရားတွေရဲ့တွေ့ကပ်မှုမရှိခဲ့ရင်ဒီဘဝဘလို့မှဆက်လက်ပြီးတော့ဉာဏ်တရားတွေဖြစ်ခွင့်ယုတ်တရားတွေဖြစ်ခွင့်မရှိဘူး။ဒါကြောင့်ဘဝတခုဖြစ်ရဲ့အတွက်မှာဝိညာဉ်ဟာလည်းအဓိကအကြောင်းရင်းတခုဖြစ်နေတယ်နော်။သရဝရီပိတန်ရဲ့အတွက်အဟာရဟာလည်းအဟာရ၄မျိုးလုံးပဲဖွင့်ထားပါတယ်နော်အဓိကအကြောင်းရင်းတစ်ခုဖြစ်နေတာဒါကြောင့်ဒီအဟာရ၄ပါးထဲမှာကံမပေါင်းတာစေရနာခေါ်တဲ့ကံနော်ဝိညာဏအဟာရစေရနာဆိုတဲ့ကံပါနေတယ်နော်အဲ့ဒီစေရနာကံဒီကံမဘောအရှင်နဲ့မှာအကျုံးဝင်ပါတယ်ဝိညာဉ်ကလည်းဒီနေရာမှာတော့အဲ့ဒီကံမဝိညာဉ်ကိုအရောက်ကောက်ယူခဲ့မယ်ဆိုရင်စေရနာနဲ့အရှင်တွဲနေတယ်ဖန္တာကလည်းစေရနာနဲ့ပဲရှင်ပြပြီးသူကစိတ်တက္ခဏာတခုအတွင်းမှာရှင်းနိုင်တယ်။ဒါကြောင့်သူတို့ကကမ္မဘဝထဲမှာသွားပြီးတော့အကျုံးဝင်တယ်။အဲဒီကမ္မဘဝအမိရနေတဲ့ဒီအာဟာရ၄ပါးဘာကြောင့်ဖြစ်ရတယ်လဲလို့ကြောင်းပြန်ဆင်းကြည့်လိုက်တော့ဥပါဒံကြောင့်ဖြစ်တယ်ဥပါဒံဘာကြောင့်ဖြစ်တယ်တဏှာကြောင့်ဖြစ်တယ်တဏှာဘာကြောင့်ဖြစ်တယ်ဝေဒနာကြောင့်ဖြစ်တယ်ဝေဒနာဘာကြောင့်ဖြစ်တယ်ခန္ဓာကြောင့်ဖြစ်တယ်ခန္ဓာဘာကြောင့်ဖြစ်တယ်သလရဏကြောင့်ဖြစ်တယ်သလရဏဘာကြောင့်ဖြစ်တယ်နာယုတ်ကြောင့်ဖြစ်တယ်နာယုတ်ဘာကြောင့်ဖြစ်တယ်လဲဝိညာဉ်ကြောင့်ဖြစ်တယ်ဝိညာဉ်ဘာကြောင့်ဖြစ်တယ်လဲသင်္ခါရကြောင့်ဖြစ်တယ်သင်္ခါရဘာကြောင့်ဖြစ်တယ်လဲအဝိဇ္ဇာကြောင့်ဖြစ်တယ်ဆိုပြီးကြောင်းညာလှမ်းပြီးရှုလို့ရတယ်နော်ဒီကဒီပိဿုပ္ပမကုအာဟာရ၄ပါးကမ္မဘဝဆိုကြဆိုအဝိဇ္ဇာသင်္ခါရကအတိတ်ဝိညာဉ်နဲ့ယုတ်တဲ့လားဖတ်တာဝိညာဉ်နဲ့ဥပါဒံဘဝဒီကပိဿုပ္ပနည်းနည်းလေးဖတ်ရှုလိုက် ပရမအတိတ်ကဝိညာဉ်နဲ့ရောက်သက်လာနောက်ဆုံးသောဝိညာဉ်တဏှာဥပါဒံဘောဒုတိယအတိတ်ကဘဝိဇာသင်္ခါရတတိယဆက်ပြီးရှုလိုက်အောင်ဒုတိယအတိတ်ကဝိညာဉ်နဲ့ရောက်သက်လာနောက်ဆုံးသောဝိညာဉ်တဏှာဥပါဒံဘောတတိယအတိတ်ကဘဝိဇာသင်္ခါရဆက်ပြီးချင်းအဲ့ဒီလိုတစ်ပြေးပြေးတို့သွားရင်လည်းပထမပဋိစ္စသမုပ္ပါဒ်ကြောင့်ရှုဆက်နေပထမနည်းနဲ့အတူတူပဲသွားကြနော်အဲ့ဒီလိုဘုရားဟောထားတဲ့မြစ်စနစ်က၄ခုရှိတယ်။ဟောပရိသမိတာမဲ့ပါဠိတော်ကြီးမှာလာတဲ့စနစ်ကိုနင်းပြီးတော့ဝိသုဒ္ဓိမဲ့အထက်ကရသမ္မောဟဝိသုဒ္ဓိအထက်ကရစတဲ့ရှင်းရှင်းအထက်ကရကြီးကလည်းအတိတေဟိတောပိဿာဣဒံဤဖလပိဿကံဣဒံဤဟိတောပိဿာအာတိဖလပိဿကံဆိုပြီးတော့အကြောင်းတည်းစုအကျိုးတည်းစုထားပြီးတော့သိသိတဲ့စနစ်တစ်ခုကိုလည်းဟောထားပါတယ်နော်။အတိဘောကပြုစုသွန်ထောင်းတစ်ခဲ့တဲ့အဝိဇ္ဇန္တနာဥပဒံတိခါရကံတိကပိဿုဗ္ဗမ္မာဝိညာဉ်နဲ့ရောတဏှနာဖတ်တာဝိနာဖြစ်တယ်။ပိဿုဗ္ဗမ္မာထပ်ပြီးပိဿုပြောထောင်းနေတဲ့အဝိဇ္ဇန္တနာဥပဒံတိခါရကံတိကနာနကမဟာဝိညာဉ်နဲ့ရောတဏှနာဖတ်တာဝိနာဖြစ်တယ်။အဲဒီလိုကြောင်းကျိုးစတဲ့ပုဂ္ဂိုလ်ရှိတဲ့စနစ်တစ်ခုလည်းရှိနော်။အဲဒီ၅နည်းရဲ့ကကျင့်တဲ့နည်းနဲ့နည်းပြီးတော့ကဒီကြောင်းကျိုးစပိဿုဓမ္မဘာတော်တရားတွေကိုသိအောင်ရှုရမှာဖြစ်တယ်။အဲဒီလိုရှုတဲ့အပိုင်းမှာဒီအဝိဇ္ဇာတဏအတိဘောကပြုစုပြုထောင်ခဲ့တဲ့အဝိဇ္ဇာတဏဥပါဒံသင်္ခါရကံဆိုတာခါလဲအတိတ်ခန္ဓာ၅ပါးတို့ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်။အတိတ်ခန္ဓာ၅ပါးတို့ရဲ့အစိတ်အပိုင်းတစ်ခုဖြစ်နေခြင်းကြောင့်ဆိုအတိတ်ခန္ဓာ၅ပါးကိုလှမ်းပြီးသိပြီးနိုင်ပြီဆိုရင်အတိတ်ခန္ဓာ၅ပါးတို့ရဲ့အစိတ်အပိုင်းတစ်ခုဖြစ်နေတဲ့ဒီအဝိဇ္ဇာတဏဥပါဒံသင်္ခါရကံကိုလှမ်းရှားဖွေရင်းနဲ့ရှားဖွေလို့ရတယ်။ဆိုလိုရင်းနဲ့ကတော့အတိတ်ခန္ဓာ၅ပါးကိုပထမကျွတင်သိပြီးချက်ဖို့လိုနေတယ်ဒီတော့အတိတ်ခန္ဓာ၅ပါးကိုသိအောင်လှမ်းပြီးကြိုတင်သိသိနိုင်ပါမှဆိုအတိတ်ခန္ဓာ၅ပါးတို့ရဲ့အစိတ်အပိုင်းဖြစ်တဲ့အဝိဇ္ဇာတဏဥပါဒံသင်္ခါရကံကိုဆန်းချလို့တွေ့အဝိဇ္ဇာတဏဥပါဒံသင်္ခါရကံဒီကလည်းအတိတ်ဘဝမှာခန္ဓာ၅ပါးပုံစံအနေထားအဖြစ်နဲ့ဖြစ်ခဲ့ပါတယ်ဘယ်လိုပုံစံအနေထားအဖြစ်ဖြစ်တယ်ဆိုတာကတော့ဉာဏ်နဲ့နားလည်ပြီးမှနားလည်တယ်နော်ပြီးတော့မှပဲဥစဉ်ထပ်ပြီးရှင်းပြပါမယ်ဒီတော့အတိတ်ခန္ဓာ၅ပါးပြမှာအကျုံးဝင်နေတဲ့ခန္ဓာ၅ပါးအစိပဲအတိတ်ဘဝမှာကခန္ဓာ၅ပါးကတစ်ခုပဲဖြစ်တာမဟုတ်ဘူးဒီချိန်မျိုးဖြစ်တာလည်းမဟုတ်ဘူးခန္ဓာ၅ပါးတို့အကြည့်များစွာဖြစ်တယ်ခုဒီမှာယူပါယံကိုမြင်တဲ့အခါဟိုတနေ့ကပြောခဲ့တဲ့အတိုင်းယူပါယံကိုသက်ကိုအကြည့်တတ်တဲ့ဝိမနောအကြည့်တတ်ကိုဘုဒ္ဓသိသိပြီးတော့ယုတ်ကလတက်ကိုသုံးဖို့ယုတ်ကလအများစုရဲ့ယူပါယံအယောင်ကိုနှံ့အာယုံယူလိုက်တဲ့အခါမှာသက်ကိုဒွါရိကဇောဝိတိစိတ်အစဉ်ကြီးဖြစ်တော့စိတ်တဲ့ခန္ဓာတိုင်းစိတ်တဲ့ခန္ဓာတိုင်းမှာခန္ဓာ၅ပါးဖွဲ့လို့မရဘူးလားရတယ်ဒီဟိုဒီနေ့တော့ပြောပြီးအဲ့ဒီပုံစံအတိုင်းပဲပေါ့အတိတ်မှာလည်းအာရုံချုပ်ပါနဲ့တိုက်ဆိုင်တဲ့အချိန်ကမှစိတ်တဲ့ခဏအတိုင်းစိတ်တဲ့ခဏအတိုင်းမှာခန္ဓာ၅ပါးဖွဲ့ကြည့်ကြည့်လို့မရနိုင်ဘူးလားရတယ်ဒါကြောင့်ယဝိဇ္ဇာတနာဥပ္ပန္နသင်္ခါရကံဆိုတာကလည်းအကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့ခန္ဓာ၅ပါးတဲ့အုပ်စုတွေပဲနော်အဲ့ဒီခန္ဓာ၅ပါးတွေကအတိတ်ခန္ဓာ၅ပါးတွေမှာအကျိုးဝင်နေတော့အတိတ်ခန္ဓာ၅ပါးကိုလှမ်းပြီးသိသိနိုင်တဲ့သရောကောင်းတို့အဖို့အတိတ်ခန္ဓာ၅ပါးတွေမှာအကျိုးဝင်နေတဲ့ဒီအဝိဇ္ဇာတနာဥပ္ပန္နသင်္ခါရကံကိုသိစေပြီးရှားဖွေရတယ်သာဝေပြီးတဲ့အချိန်ကမှထောကမတ္တိကြောင့်ဒီဘဝမှာယုံနာနေဖြစ်မဖြစ်ကိုလှမ်းပြီးတော့သင့်တက်ပြီးတော့ကြောင်းကျင်းဆက်နွယ်နေတဲ့သဘောကိုမြင်အောင်လှမ်းကြည့်အောင်ဖြစ်နော်အဲဒီတော့အဲ့ဒီလိုရှုတဲ့အပိုင်းမှာနည်းနည်းလေးသတိထားရမယ်နော်နာဘူးနေတဲ့ပုဂ္ဂိုလ်တွေတော့အများကြောက်ပါတယ်မနာဘူးတဲ့ပုဂ္ဂိုလ်တွေအတွက်ထပ်ပြီးနည်းနည်းလေးတော့ပြောမယ်နော်ဝိပဒကိနာပါဠိကမ္မန္တရိစဝိပကန္တရိစဣဂရိတာတောဇာတိတပ္ပံဝိပဒကဝိပဒနာဘာဝနာကမ္မထံစီးပြန်နေတဲ့တော်ကောင်းသည်ကံတို့ရဲ့သူထေကွယ်ပြားနေမှုကံဤအကျိုးဝိပဒတရားတို့ရဲ့သူထေကွယ်ပြားမှုတဲ့ကိုတော့ဣဂရိတာတောဇာတိတပ္ပံဒသိဒသေတာအဖြစ်ဖြစ်တဲ့နေဒီလိုဝိသုဒ္ဓိမေအထက်ကရာဒုတိယအတွက်သမဏေ239စာပေရင်680ခွန်မှာအတိအကျဖွင့်ထားပါတယ်နော်ဒီချက်နဲ့ပတ်သက်ပြီးတော့ဝိသုဒ္ဓိမေမဟာဒီကဆရာတော်ကလည်းဆက်ဆင့်ပြီးတော့သူကရှင်းလင်းတင်ပြထားတယ်ဝိသုဒ္ဓိမေမဟာဒီကဒုတိယနဲ့သမဏေ380မှာရှင်းထားပါတယ်နော်ဧကရေတ္တောဇာတိတ္တပအနဝတိတ္တောဇာတိတ္တောတတ္တကအဝိတ္တတာသဗ္ဗိနာတ္တပအသန္တနေပိစ္ဆပရိဂဟောနပရိပုရတိဧကတိသာတောတသိတိတသိတိတေတာအဖြင့်ဂဏိတဗ္ဗတိတိတိတ္တပေဤအဝိဒိတယတံသာဝကတို့ဤအရာမဟုတ်သည့်အတွက်ကြောင့်အနဝတိသာတောအပြည့်အကြံမရှိကိုယ်စဉ်အောင်ဂဏိတံပိတိအံသောကန္တတကမတံကောင်းပြီ လဗ္ဗိနသဗ္ဗံအချင်းခံသိအသာနနိမတိကလေးဖြစ်သောပိစယပရိကဟောအကြောင်းတရားကိုသိသိချင်းဆိုတဲ့လုံငတ်ချက်ဒီဝါပိစယအဘိကဉာဏ်ဒီနပရိဘူရတိမပြည့်စုံမပြည့်စုံဆိုင်သည်သောကတိကကံကံရဲ့အကျိုးကိုဒီသိစ္စတော်ဝဲဒီစိတ်တိတာတော့သိသိနေကိုယ်စင်အောင်သိဖို့ဆိုတာကတော့သဘာဝကတို့ရဲ့အရာမဟုတ်တဲ့အတွက်ကြောင့်အကျင့်အကြံမရှိကိုယ်စင်အောင်တော့မသိနိုင်ဘူးသို့တော့ကံကံရဲ့အကျိုးကိုလုံးလုံးမမသိခဲ့ဘူးဆိုရင်ပိစယပရိကဉာဏ်ဘယ်လိုမှမပြည့်စုံနိုင်ဘူးဟုတ်ဒီကြပြိကညာရရှိအတွက်ကံကံအကျိုးကိုသိရမလားမသိရဘူးလားသိရမယ်ဒီဘဝအကျိုးပေးနေတဲ့အတိုင်းဘယ်ကံကအကျိုးပေးအထက်တဖြင့်ပရိသန္ဓေခန္ဓာ၅ပါးဝိဘက်ခန္ဓာ၅ပါးအသက်ရှိတဲ့ခန္ဓာ၅ပါးတွေကိုဥပ္ပိဥဒေပြီးပြောနေပါတယ်နော်ဒီဘဝမှာအမိဝါနဲ့ပြိတ္တန်ဒီကလာရေးကြီးစတီးပြီးဆိုတဲ့ကယုတ်ပိုင်းမှာလူသားတွေအတွက်ကွက်ပြီးပြောရင်ကာယတ္တကကလာဘဝတ္တကကလာသရိယတ္တကကလာဆိုပြီးယုတ်ကလာအမျိုးအစားက၃မျိုးယုတ်အမျိုးအစား30စသဖြင့်ခန္ဓာဒေသနာနိယသူကရူပခန္ဓာခေါ်တယ်နော်နံပိုင်းကြည့်လိုက်တော့ဒီပုဂ္ဂိုလ်လည်းဖြစ်မယ်ဒီဒီလည်းပါမယ်ညာလည်းပါမယ်ဆိုရင်တော့စိတ်စိတ်တိတ်30နဲ့လင်းလုံးရှိတယ်မဟာဝိပဿနာနော်အဲဒီ34လုံးထဲမှာဗာဏိတဲ့ဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညာခန္ဓာဉာဏ်စိတ္တိ32လုံးကသင်္ခါရခန္ဓာအတိစိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာနာမ်ခန္ဓာက4ပါးရုပ်ခန္ဓာက2ပါးရူပခန္ဓာက2ပါးနာမ်ခန္ဓာက4ပါးပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲခန္ဓာ5ပါးအဲဒီခန္ဓာ5ပါးဒီဒီဘဝခေါင်းဆုံးစဖြစ်တယ်နော်ဒါဖြစ်တော့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာတော်နည်းအရပြောခဲ့ရင်ဗာသစ္စာလဲလို့ပြီးတော့မန်ခိတေနပိစုပါဒာနဲ့ခန္ဓာဒုက္ခဆိုတဲ့ဓမ္မစက်ကဒေသနာအစရှိတဲ့ထိုးထိုးဒေသနာဒီမှာလာရှိသည့်အတိုင်းအရင်းကြောင့်အဖြစ်ဥပါဒာနဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာမြည်တယ်လို့ဘုရားကိုယ်တော်တိုင်းကဟောထားတဲ့အတိုင်းထိုးပရိဒဏ်နဲ့ခန္ဓာ၅ပါးဒီသစ္စာဒေသနာတော်နည်းအရဗာသစ္စာနဲ့ဒုက္ခသစ္စာတရားဒီဘဝမှာကောင်းလို့စက်ဖြစ်တာကဘာကစက်ဖြစ်လဲဒုက္ခသစ္စာကအရင်စဖြစ်ဆိုဒုက္ခသစ္စာဒီဘုရုကြောင့်ဖြစ်ရတယ်လေမမှုရိယသစ္စာကြောင့်ဖြစ်တယ်လို့ဒါကဘုရားလည်းဟောထားတယ်ဒကာကြီးတွေလည်းဒီတိုင်းတော့လက်ခံကောင်းလက်ခံသိနိုင်မယ်လို့ထင်တယ်နော်ဒုက္ခသစ္စာကအကျိုးတရားမမှုရိယသစ္စာကအကြောင်းတရားအကြောင်းတရားတွေထင်ရှားဖြစ်ပေါ်ခြင်းကြောင့်အကျိုးတရားထင်ရှားဖြစ်လာရတယ်အကြောင်းတရားတွေထင်ရှားတည်ရှိနေခြင်းကြောင့်အကျိုးတရားကထင်ရှားဖြစ်လာရဒီလိုဆိုရင်အကြောင်းနဲ့အကျိုးဘယ်သူကအရင်ဖြစ်မလဲအကြောင်းကအရင်ဖြစ်မယ်ဒီလောက်ကတော့လက်ခံနိုင်ရနော်ဒီတော့ဒီဘဝမှာကဒုက္ခသစ္စာကတော့အကုန်လုံးစဖြစ်တာဖြစ်တော့ဒီဒုက္ခသစ္စာဟာသမုဒိယအခေါ်တဲ့အကြောင်းတရားကြောင့်ဖြစ်တယ်ဆိုရင်အကြောင်းအကျိုးနှစ်ခုရှိတဲ့အဲ့ကအကြောင်းကအရင်ဖြစ်ပါတယ်ဆိုတဲ့မူကိုလက်ခံနိုင်ရင်ဒီသမုဒိယဒီဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိမလားဘုရားဘုရားမရှိနော်ဘုရားဘုရားမပြည့်စုံပြတ်တော်ခဲ့တဲ့သမုဒိယသစ္စာကြောင့်ဒီဘောဒီဘက်ဘောမှာဒုက္ခသစ္စာလာပြီးဖြစ်ဘာကိုသမုဒိယသစ္စာခေါ်တယ်ဆိုတာခဏခဏတော့ပြောနေပါတယ်နော်ညာဉ္ဇသမုဒိယသမုပ္ပါဒဘောမြတ်တွေကိုသမုဒိယသစ္စာခေါ်တဲ့အကြောင်းဒိဋ္ဌာယရဏတုတ်တမဘုရားရှင်ဟောထားတယ်နော်ဝိရမဝိပင်သစ္စာဝိပင်ဒေသနာတော်မှာကတော့တဏ္ဍာကိုသမုဒိယသစ္စာလို့ဗရဏာနီအဖြစ်နံပါတ်1ဟောတယ်တဏှာနဲ့တကွကိလေသာဆက်ပါးကိုလည်းသမုဒိယသစ္စာနဲ့ဒုတိယဟောတယ်။တတိယနည်းကြတော့အကုသိုလ်တရားအလုံးကိုသမုဒိယသစ္စာနဲ့ဟောတယ်။သတုဒ္ဓနည်းကြတော့အကုသိုလ်တရားအလုံးနဲ့မင်္ဂလာဟုတ်ကိုလည်းဖြေတတ်တဲ့အလောဘအတ္တဒအမောဟခေါ်တဲ့ကုသရာမူလတရားသုံးပါးကိုသမုဒိယသစ္စာနဲ့ဟောလိုက်တယ်။ပိသမဏိကြတော့ကုသိုလ်ကအကုသိုလ်ကမှန်တယ်မြတ်ကိုသမုဒိယသစ္စာဆိုပြီးဒီလိုဟောတယ်။အဲ့ဒီပိသမဏိကတော့သမုဒိယသစ္စာကိုအကျဉ်းအကြံပဲရှိကိုယ်စီအောင်ဟောတဲ့နိဗ္ဗာန်အနည်းလို့ခေါ်ပါတယ်နော်။ဒီတော့ကုသိုလ်ကအကုသိုလ်ကမှန်သမျှဒီသစ္စာဒေသနာတော်နည်းအဘသစ္စာလဲသမုဒိယသစ္စာ။သမုဒိယသစ္စာခေါ်တဲ့ကုသိုလ်ကအကုသိုလ်ကံဒီကြောင့်ဒုက္ခသစ္စာအမိရတဲ့ခန္ဓာ၅ပါးလက်ဖြစ်တယ်နော်။သမုဒိယသစ္စာခေါ်တဲ့ကုသိုလ်ကအကုသိုလ်ကံကအကြောင်းတရားဒုက္ခသစ္စာခေါ်တဲ့ခန္ဓာ၅ပါးကအကျိုးတရား အကြောင်းများလေးသင်္ချာတည်ရှိနေခြင်းကြောင့်အကျိုးခန္ဓာငါးပါးသင်္ချာဖြစ်ရတယ်ဆိုရင်အကြောင်းသမုဒ္ဒိယသစ္စာခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံကအရင်ဖြစ်ရနော်အရင်ဖြစ်ရမှဖြစ်တော့ဒီဘက်ဘဝမှာကြည့်လိုက်တော့ဒုက္ခသစ္စာအမြင်ရတယ်ခန္ဓာငါးပါးကလည်းအကောင်းဆုံးစဖြစ်တော့သောသမုဒ္ဒိယသစ္စာအမြင်ရနေတဲ့ကုသိုလ်ကံအကုသိုလ်ကံလေးဒီဒီဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိတော့နော်ဟိုဘက်ဘဝကပြုစုပြောင်းထောင်ခဲ့တဲ့သမုဒိယသစ္စာအမြင်ရတဲ့ကုသိုလ်ကံလူသားတွေအတွက်တော့နော်ကုသိုလ်ကံကြောင့်ဒီဘက်ဘဝမှာဒုက္ခသစ္စာလာပြီးဖြစ်အကျိုးအတိတ်ကကံကြောင့်ဒီဘက်ဘဝမှာဒုက္ခသစ္စာဖြစ်တာကိုလက်မခံနိုင်ဘူးဆိုရင်ပေါ့နော်သိစမ်းမယ်အချက်ကလေးချက်ချက်တော့နည်းနည်းထပ်မှမင်းသင်ကြနေလိစင်းတဲ့ကဘာတသိစိတ်သိစင်းတဲ့ကဘာတသိတစ်ဆက်ဆက်ပြီးစင်းတဲ့ကဘာတသိဆိုပြီးတော့လောနာဒီငါပါရမီတွေကိုဖြည့်တင်ကြရပါတယ်။အတိတ်ကံကအကျိုးမပေးဘူးဆိုတာကိုလက်ခံခဲ့။သို့ဟုတ်အတိတ်ကသူစုသေခံခဲ့တဲ့ဒုက္ခသစ္စာတိဘမှာဒုက္ခသစ္စာဖြစ်တယ်ဆိုတာကိုလက်မခံနိုင်ဘူးဆိုရင်သူလောနာဒီငါပါရမီတွေဖြည့်နေဖို့လိုတယ်လား။ဒါတော့နော်။အလားတူပဲဖြစ်ကဘောဓိဉာဏ်ရရှိရဲ့အတွက်နမိတ်ရှင်တဲ့ကဘာတသိသက္ကတော်ကဘောဓိဉာဏ်ရရှိရဲ့အတွက်တိရှင်တဲ့ကဘာတသိသိစေကဗုဒ္ဓအလုံးစရာနဲ့အက္ခလောကအလုံးစရာတို့ပါရမီရှိကြအားထားတယ်။အတိတ်ကသမုဒ္ဒယဒုက္ခအမြင်ရတဲ့ကံကြီးကြောင့်ဒီဘဝမှာဒုက္ခဒုစံဖြစ်တာကိုလက်မခံနိုင်ရင်သောပါရမီတွေဖြစ်နေတာဟာအတိတ်ကရှိအောင်လား။ဒါတော့မဟာတဝကရိကြတော့ကဘာတသိပါရမီဖြစ်ရတယ်။သကတိတဝကရိကြတော့ဘဝမီရည်မီမြလို့အတိတ်ကတမ်းတာချက်မရှိတော့လဲ။အဓိကရောဂဆန္ဒတာဆိုပြီးအာဘရံဒိနာရောဒိနာရောများဖာလာရှိသည့်အတက်အဓိကရခေါ်တဲ့ကောင်းမှုကုသိုလ်သူရှိခြင်းနိဗ္ဗာန်ကိုလွတ်လပ်တောင့်တနေတဲ့ဆန္ဒတာရှိခြင်းဆိုပြီးအကြောင်းနှစ်ခုတောင်ကပါရမီညာသတိတောင်ကပါရမီညာအရာမှာဖော်ပြထားပါတယ်အဓိကရခေါ်တဲ့ကောင်းမှုကုသိုလ်သူဆိုတာကတော့မေဖို့နိဗ္ဗာန်ကိုရောက်အောင်ရည်ရွယ်တောင့်တပြီးတော့ပြုစုပျက်ထောင်ခဲ့တဲ့ဝိဇ္ဇာမျိုးတွေကောင်းသရဏမျိုးတွေကောင်းတွေကိုအဓိကရကောင်းဖို့ကုသိုလ်လို့ခေါ်တယ်။ဒီအဓိကရဆိုတဲ့သက္ကလုံကိုပဲမြမလိုပေါ့ဒီအရှိကကုသိုလ်ကြီးတွေဆိုပြီးဒီလိုနဲ့သုံးခါနော်။အဓိကရကုသိုလ်ကြီးဆိုတာကတော့နိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးအထွတ်တပ်ပြီးပြုထားတဲ့ကောင်းမှုကုသိုလ်တွေကိုဒီကကြီးပြည့်တဲ့ကုသိုလ်လို့ခေါ်ပါတယ်။လူစီရင်းသာစီရင်းဒီမှာစီရင်းသာစီနဲ့ဒီစီရင်းတွေကိုရည်ရွယ်တောင်းတာပြီးပြီးသူပြောထားနေတဲ့ကုသိုလ်ကိုကုသိုလ်မျိုးတွေမျိုးစီရင်းကိုတော့အထည်ကြီးကကုသိုလ်ကြီးတွေလို့မသုံးဆုံးလို့ပါဘူးနော်ပြီးတော့ဒီအဓိကရကောင်းမှုကုသိုလ်ဘက်မှာသရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းခေါ်တဲ့မျိုးစီကောင်းနှစ်ခုရှိဖို့လိုအပ်တယ်သရဏမျိုးစီရဲ့တောင်းဝန်ကနိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးပြည့်စုံကြိုထောင်ထားတဲ့ဒါနပြည့်စင်သီလပြည့်စင်သမထပြည့်စင်လေးကိုဆုလိုပါတယ်။နိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးပြည့်စုံကြိုထောင်နေတဲ့ဒီဒါနပြည့်စင်ဒီသီလပြည့်စင်ဒီသမထပြည့်စင်တွေကသူတို့ရဲ့ထမ်းဆောင်နေတဲ့တောင်းဝန်ကနိဗ္ဗာန်ရောက်ကြတဲ့ကောင်းတရားတွေကိုဟောကြားပြတာဆုံးဆုံးမှပြည့်မယ်။ဆရာဆရှိသောအရိယာတော်ကောင်းတွေနဲ့တွေ့အောင်သူတို့ကအဖို့ဆောင်ပေးမှာဖြစ်တယ်။ဒါနမျိုးစီကောင်းတွေကဘုရားဆရာကြီးအရိယာကောင်းတွေနဲ့တွေ့အောင်ပို့ဆောင်လိုက်တဲ့အချိန်ခါမှာဘုရားဆရာကြီးရဲ့အရိယာကောင်းတို့ဆံမသစ္စာလေးပါးနဲ့စတဲ့တရားစကားကိုကျမ်းနာခွင့်ရပြီဘုရားရှင်ကမှသစ္စာလေးပါးနဲ့စတဲ့တရားစကားကိုခံယူနိုင်တဲ့စွမ်းအားကတော့မိမိတို့နန္ဒာညဝိဇ္ဇာမျိုးစုံကြောင့်ပါလာဖို့လိုတယ်နော်အတိတ်ကပြုစုပြည့်ထောင်ခဲ့တဲ့ဝိဇ္ဇာမျိုးစုံကြောင့်လို့ခေါ်ဆိုအပ်တဲ့မျိုးစုံတွေကဘာတွေလဲလို့မြင်ရတော့လေရောဘုရားကတော့သူရပါရမီဒီဂလီမှာအနည်းဆုံးဓလိဘတော့စူပါဘူးတဲ့ပုဂ္ဂိုလ်မျိုးဖြစ်ရမယ်လို့ဒီလိုတတ်မှတ်ဆွေးထားတယ်နော်ဒီကျင့်ကောင်းတာကတော့ရုပ်ဒီကိုသိသိကျဘူးမယ်ဆိုရင်ကောင်းပါနာမ်ဒီကိုသိသိကျဘူးမယ်ဆိုရင်လည်းကောင်းနော်ဒီနဲ့တစ်ဆင့်ပြလိုက်တော့အကြောင်းတရားအကျိုးတရားဒီကိုသိသိကျဘူးမယ်ဆိုရင်ဟိုကောင်းဒီနဲ့တစ်ဆင့်ပြလိုက်တော့အကြောင်းတရားနေတဲ့ကတည်းကနာမ်ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးဝိပဿနာဉာဏ်နဲ့သိသိကျဘူးမယ်ဆိုရင်နော်အကောင်းဆုံးဝိဇ္ဇာမျိုးစုံဖြစ်တယ်။ဒီဝိဇ္ဇာမျိုးစုံရှိနေတဲ့ဘုရားကောင်းအဖို့ကတော့ဒီဘဝမှာဘုရားဆရာရှိတဲ့အရိယာတော်ကောင်းတို့ဌာနမေဖို့နိဗ္ဗာန်နဲ့ဆက်တဲ့တရားစကားသစ္စာနိဗ္ဗာန်နဲ့ဆက်တဲ့တရားစကားကျမ်းနာကိုရမယ်ဆိုရင်သုဒ္ဓေသနာတော်ရဲ့အဆုံးနဲ့အရှင်ဘာရှိအတ္တရုရှိအမထေရလို့ လောလောကုကုနဲ့ကျွတ်တန်းဝင်းနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်နေတယ်။ဒါမျိုးစီကအဖြစ်ဖြစ်ပြောတာပဲနော်။အဲဒီလိုသရဏမျိုးစီကဝိဇ္ဇာမျိုးစီကောင်းဆိုတဲ့မျိုးစီဒီပါဠိမှာဒီဘဝမှာမဖြစ်နိုင်ပါရဲ့နိုင်တယ်လို့ဒီလိုသတ်မှတ်ချက်ရှိတယ်။အတိတ်ကရှိဖို့တဲ့ပါရမီလို့ခေါ်ဆိုအပ်တဲ့တန်ဉ္ဇဒီဘဝမှာအကျိုးမပေးဘူးဆိုရင်လည်းရိုးရိုးတာဝကကဒီလိုသရဏမျိုးစီကဝိဇ္ဇာမျိုးစီကောင်းပြီးပြည့်စုံကျိုးထောင်နေဖို့လိုလေလား။မလိုတော့တစ်ချက်အတိတ်ကကံကဒီဘဝမှာအကျိုးပေးတာကိုလက်မခံနိုင်ဘူး။တနည်းအားဖြင့်အတိတ်ကသမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တာကိုလက်မခံနိုင်ဘူးဆိုရင်ဒီလိုပြန်ပြီးတော့ခေါင်းရင်းနဲ့စဉ်းစားကြည့်စမ်းဒီဘဝမှာဘယ်တကယ်ဒီကုလအတွင်းမှခံပြီးကောင်းမှုကုသိုလ်တွေပြုနေဖို့လိုသေးလား။ဒါဖြစ်လို့အတိတ်ကကံကမှအကျိုးမပေးရင်ဒီဘဝပြုစုပြုထောင်နေတဲ့ကံကတော့အနာဂတ်မှာအကျိုးပေးပါမယ်။ဘုရားအနာဂတ်ကိုမျှော်လင့်တောင်းတတဲ့ရည်ရွယ်ချက်ဖြင့်တရားအထုအမယ်လို့ပြောနေတာတော့မဟုတ်ဘူးနော်။ကံကံရဲ့အကျိုးကိုနားလည်အောင်ပြောနေတဲ့အပိုင်းပါ။ဒါတော့ကံကံရဲ့အကျိုးကိုမှလက်မခံနိုင်ဘူးဆိုလို့ရှိရင်သူပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့ပြည့်စုံပြိစ္ဆာဉာဏ်ရရှိဖို့ဆိုတာဖြစ်နိုင်ပါမလား။မဖြစ်နိုင်ဘူး။သို့တော့လက်ခံရုံနဲ့ကပြည့်စုံပြိစ္ဆာဉာဏ်ရရှိမှာမရသေးဘူး။သူကသဗ္ဗေနသဗ္ဗံအသာနလေပြည့်စုံပြိကောနာပြိပူရတိ။လုံးလုံးမှကံကံရဲ့အကျိုးကိုကိုယ်တိုင်မျက်မှောက်ထွန်းဖို့မသိကြဘူးဆိုရင်ပြိဿပြိကညာဘယ်လိုမှမရဘူး။ဒါတော့ပြိဿပြိကညာရရှိတဲ့အတွက်ကကံနဲ့ကံရဲ့အကျိုးကိုတော့ဒီစိတ်ဒိဋ္ဌိသိရတော့မယ်။ဒီစိတ်ဒိဋ္ဌိသိရမယ်ဆိုရင်သို့ကံဒီဘဝမှာပြုလို့ပြုထောင်ရတဲ့ကံမဟုတ်ဘူး။ဆိုတော့ရင်ကဒီတဏှာဒီသမုဒိယတစ္ဆာဖြစ်တယ်။တဏှာကိုသိရင်ဒါသမုဒိယတစ္ဆာကိုသိတာပဲလို့လွယ်လွယ်ပြောနေကြလို့ဒီစကားကိုနည်းနည်းလေးဆက်သွယ်ကြရတယ်နော်။တဏှာဒီသမုဒိယတစ္ဆာမဟုတ်ဘူးလို့အရင်ပြောနေတာတော့မဟုတ်ဘူးနော်သို့တော့ဒီဘဝဒုက္ခတစ္ဆာဤအကြောင်းရင်းဖြစ်တဲ့တဏှာဒီဘယ်တဏှာလဲဆိုတော့ပြန်ဆန်းစစ်ဖို့မလိုဘူးလားလွန်နေတယ်အလီလီဟေတော့ပင်စအစရှိတဲ့အထက်ကရာအခွင့်သို့အထက်ကရာမြတ်ဤကြီးရန်ဖြစ်တဲ့ပရိသမီရာမဲ့ပါဠိတော်နော်သို့ပရိသမီရာမဲ့ပါဠိတော်ဆင်းနေတာသမဏေက90မှာပေါ့ပရိသမီရာမဲ့ပါဠိတော်မှာကအတိအကျဟောထားပါနော်ဘုရိမကမ္မဘဝတမိမောဟအဝိဇ္ဇာအာယုဏတင်္ခာရဏိကံတိတနာဥပကမနဥပဒါနာသီရဏဘောတိဣမေပိသဓမ္မဘုရိမကမ္မဘဝတမိဣဒပရိကန္တိယပိစယဘုရိမကမ္မဘဝတမိဆိုပြီးတော့ဒီလိုပါဠိတော်မှာတည့်ရဟောထားပါတယ်ဘုရိမကမ္မဘဝတမိဆိုတဲ့သကလုံးကိုဝိနောတိမေအထက်ကရာနိနမောဝိနောဒတိအထင်္ဂရာကြီးတို့ကဘယ်လိုဖွင့်ထားလဲတထပုရိမာကမ္မဘောတမိတိပုရိမေကမ္မဘောဝေအတိတဇန္တိယကမ္မဘောဝေကရိယာမာနိတိအထောဟောတို့အတိလေးဖွင့်ထားပုရိမာကမ္မဘောတမိဆိုတာကရှင်းလွန်လေပြီးတော့အတိတ်ဘဝကဇံကိုပြုစုပြုထောင်ခဲ့ခြင်းအချိန်အခါတုန်းကလို့ဆိုလိုပါတယ်ဒီဘဝဟုတ်ကလားဟုတ်ဘူးအတိတ်ဘဝဒီဘဝကိုအကျိုးပေးနေတဲ့ဇံကိုပြုစုပြုထောင်ခဲ့တဲ့အချိန်ခါတုန်းကဖြစ်ခဲ့တဲ့မောဟလို့ခေါ်တဲ့အတိမာမှုကအဝိညာဘဝတစ်ခုကိုဖြစ်ပေါ်လာအောင်ကျိုးစားအပ်ထုတ်နေတဲ့ကြောင့်ကြမှုအာယုဟနတရားတွေကသင်္ခါရဘဝတစ်ခုကိုလမ်းပြီးတည်တံ့တတ်မဲ့တဲ့ဤကံတိကသနာသောဘောကိုစိတ်သက်ဆွေးနေတဲ့ဥပဒမနအမိယနေတဲ့တရားကဥပဒံ။ဝိရဏကကမ္မဘော။ပေါင်းလိုက်တဲ့အချိန်ခါကျတော့အာထုကြောင့်ဖြစ်တဲ့အာယုဏအမိယတဲ့တရားတွေဆိုတာကတော့ဥစဉ်တော့ဝိရဏကလွှဲရင်ကျန်တဲ့စိတ်စိတ္တတရားတွေကိုသင်္ခါရလို့ကောက်တဲ့အမိလင်းရှိပါတယ်။ဒီသင်္ခါရနဲ့ကမ္မဘောကတော့ဒီပိုင်းမှာတော့ကမ္မတတ္တိကိုဥစဉ်တော့ညီရရမယ်။ဒီခုပြောနေတဲ့အဖွင့်ကတော့ဝိပါဒနာပိုင်းကိုညီရပြီးတော့အထူးသဖြင့်ဖွင့်ထားပါတယ်နော်။ဒါဆိုလိုတာကတော့အတိတ်ဘဝတစ်ခုမှာဒီဘဝကိုဖြစ်ဖြစ်နဲ့ကံကိုပြုစုပြုထောင်ခဲ့တယ်။ဆိုကံကိုပြုစုပြုထောင်ခဲ့ခြင်းဘဝတုန်းကဖြစ်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဒီဣဒ္ဓပရိဒန္တိယပိစီယဒီဘဝပရိဒန္တိယအကြောင်းရင်းဖြစ်တယ်လို့ဒီလိုပရိဒန္တိယမဲ့ပါဠိတော်ရှိမှာအတိအကျဟောထားပါတယ်နော်။ဒါကြောင့်ဒီဘဝပြုစုပြုထောင်နေတဲ့တဏှာဒီဒီဘဝပရိဏိရဲ့အကြောင်းရင်းဟုတ်လားမဟုတ်ဘူးဟုတ်တယ်လို့များအကျဉ်းလက်ပြီးလက်မောင်းတန်းပြီးပြောနေတဲ့ဆိုရင်ဒီကကြီးကိုပြန်စဉ်းစားကြည့်တာဒီကကြီးတွေဒီထဲမှာသာသမီရှိတဲ့ပုဂ္ဂိုလ်တွေနဲ့ရှင်းပေါင်းရှင်းပါလိမ့်မယ်နော် ဒါလည်းဘာမှတွေ့တာတတ်မယ်နေတဲ့တတ်မယ်ဖို့တဏှာတရားလေးမရှိဘူးလားရှိပါအဲ့ဒီတဏှာတရားဒီသစ္စာဒေသနာတော်นี่ရောက်တော့သစ္စာနဲ့လို့မင်းသမုဒိယသစ္စာမနဲ့တို့တော့လက်ရှိဒီကကြီးတွေမန္တမတိရှိနေတဲ့ခန္ဓာ၅ပါးဝိပ္ပံခန္ဓာ၅ပါးပရိဒါနိခန္ဓာ၅ပါးအစရှိတဲ့ဒီဝိပ္ပံခန္ဓာ၅ပါးတွေဟာဒီတရမီအပေါ်မှာတွေ့တာတတ်မယ်နေတဲ့တဏှာသမုဒိယသစ္စာကြောင့်ဖြစ်နေတာဘာသာလို့ပြန်ဆန့်ကျင်ကြည့်ဒါနဲ့တော့ဖြစ်တယ်ဆိုရင်မှန်ပါဆိုတဲ့ဒီကကြီးအတွက်မေးကြအောင်ပဲ။ဒါတတိပုံမှာတွေ့တာတဲ့တဏ္ဍာကြောင့်ဒီခန္ဓာ၅ပါးမိမိတို့ရဲ့တဏ္ဍာပါတည်ရှိတဲ့ခန္ဓာ၅ပါးကဖြစ်ပါတယ်ဆိုရင်ဒီကကြီးကအသက်ဘယ်လောက်ရှိလဲ။60ရှိပြီထားတော့နော်။ဒါတတိပုံမှာတွေ့တာတဲ့တဏ္ဍာကကိုအသက်60အဆောင်မှာဖြစ်တယ်။မိမိရဲ့ခန္ဓာ၅ပါးကဟောအမိဝါနေပရိဒဏ္ဍီကလည်းရည်ကြီးကြီးတဲ့ကဖြစ်တယ်။သာသမီဆိုတာအဲ့ချင်းကတော့ဘယ်နေရာနေလဲဆိုတာသိပြီလားမသိဘူးအကျိုးတရားတွေကလွန်ခဲ့တဲ့နှစ်ပေါင်း60လောက်တည်းကဖြစ်တဲ့အကျောင်းတရားကအခုခါကျမှပြန်ပြီးဖြစ်ရပါတယ်ဆိုတော့အကျောင်းနဲ့အကျိုးနှစ်ခုရှိပြီအဲ့အကျောင်းကနောက်မှဖြစ်တယ်အကျိုးကအရင်ဖြစ်တယ်နှစ်ပေါင်း60လောက်ကြာနေတယ်ဆိုတော့ဟုတ်နေပါ့မလားအတင်းညာသာသမီကမရခဲ့ရင်ဘယ်နဲ့လုပ်ဟမ်သာသမီဘုရားတဲ့တဏ္ဍာကြောင့်ဒီလူသားခန္ဓာ၅ပါးရရှိပါတယ်ဆိုရင်ပြောရပါနော်ဒါကြောင့်ပိဿုကံတဏ္ဍာဒီပိဿုကံဒုက္ခဒိဋ္ဌာဤအကြောင်းရင်မဟုတ်ဘူးအတိတ်ကပြုလို့ပြောထောင်ထားတဲ့သမုဒိယဒိဋ္ဌာဒီသာရင်ပိဿုကံဒုက္ခဒိဋ္ဌာဤအကြောင်းရင်တခုဖြစ်တယ်နောက်တစ်ခုအထက်ကမြတ်မှာပေါ်ပြထားတယ်ရှိတယ်နော်နာဗုဒ္ဓမံပို့ဆိုတဲ့လို့ကံတို့မြည်ဒီမှာသင်ချင်းရင့်ကျက်တဲ့သဘောမရှိဘူး။ငါတို့ညည်းညင်းချင်းချင်းချင်းထပ်ဖြစ်သွားတာမရှိဘူး။သင်ချင်းတင်ရဖြစ်သလားမရှိဘူး။သင်ချင်းစီဥဖြစ်သလားမရှိဘူး။သင်ချင်းရက်တဲ့ရင်ဖြစ်သလားမရှိဘူး။သင်ချင်းလုံတန်းဖြစ်သလားမဖြစ်နိုင်ဘူး။ရင့်ကျက်တဲ့အချိန်ခံလေးစောင့်လို့မလိုဘူးလား။လိုတယ်။အဲ့ဒီအတိုင်းပဲကံဒီဟာပြုစုပြုထောင်နေသင်ချင်းအကျိုးပေးတယ်ဆိုတာမရှိဘူး။ရင့်ကျက်အောင်တော့ဆောင်ဆိုင်ရတယ်နော်အဲ့ဒီရင့်ကျက်အောင်ဆောင်ဆိုင်တော့သူကရင့်ကျက်လာပြီဆိုတဲ့အချိန်ခါမှာသူကအကျိုးတရားကိုဖြစ်စေနိုင်တဲ့အစားအသောက်တွေဒီခါမှာပေါ်လာတယ်ဒါကြောင့်ပြောလို့ရင်းလေးကတော့သစ္ဆုပန်သမုဒိယသစ္စာကြောင့်သစ္ဆုပန်ဒုက္ခသစ္စာဖြစ်နေတာမဟုတ်ဘူးအတိတ်ကသမုဒိယသစ္စာအမိရတဲ့ဉာဏ်ဒီကြောင့်သာလေဒီဘောမှာဒုက္ခသစ္စာအမိရတဲ့ဝိပဿနာ၅ပါးအစရှိတဲ့ခန္ဓာ၅ပါးတွေလာဖြစ်နေတယ်အဲဒီပိဿုကံသမုဒိယသစ္စာကြောင့်ဒါပိဿုကံဒုက္ခသစ္စာဖြစ်ပါတယ်ဆိုတာလက်ခံနိုင်ရင်ဒီကကြီးကသောမှုကုသိုလ်ပြုနေဆက်ရှင်းဆွတောင်းကြည့်ပါလားဒါဆွတောင်းနေလေဟင်သူကတော့ဘုရားရှင်ဟောတာတော့မပြတ်တော့ဘူးနိဗ္ဗာန်လိုချင်လို့ပဲဆွတောင်းမယ်ဟုတ်လားတောင်းကြည့်ပါလားရမလားဆက်ရှင်းရမလားမရဘူးသို့တော့နိဗ္ဗာန်ကိုဆွတောင်းနေတဲ့သောမှုကုသိုလ်ဆွတောင်းရုံတက်တဲ့နိဗ္ဗာန်ကရတယ်လို့ဦးဇင်းပြောလို့ရင်ပေါ်ဖို့နော်ဆင်းရဲမဖြစ်နိုင်တာကိုသဘောပေါက်အောင်နော်ပြောနေတာဆင်းနဲ့လည်းမဖြစ်ကြဘူးတောင်းကြည့်ပါလားဆင်းဆင်းကောင်းမှုသူဖြစ်ပြီးဆင်းဒီနန္ဒစုတောင်းကြည့်ဆင်းနဲ့တော့ဖြစ်သလားမဖြစ်ဘူးတန်းကဲဒီဆိုတော့ဒီလိုပြောထားနေတဲ့တန်းကဆင်းအကျိုးမပေးဘူးဆိုတာကိုသဘောပေါက်ဖို့လိုတယ်နော်ဒါကြောင့်ဒီဆိုပါမှာပြီးလို့ပြောထားနေတဲ့ဒီကံကြီးဟာဘာပြောလဲလို့မေးတော့ဒီဓာတိဟေတောပိစ္ဆာအရတိဖလပိစ္ဆကံဒီဘောမှာပြုစုပြထောင်နေတဲ့ဝိညာဏဥပါဒသင်္ခါရကံဒီကနောက်အနာကခန္ဓာ၅ပါးဤအကြောင်းရင်းသာဖြစ်တယ်ဒီဘောခန္ဓာ၅ပါးရဲ့အကြောင်းရင်းမဟုတ်ဘူးသို့တော့ပြုစုပြထောင်နေတဲ့အကြောင်းဒီကတော့ဘုရားကဝိတ္တနိတိတခေါ်တဲ့သံဃာဟုကိုနေနေတဲ့အကြောင်းကိုပြောနေတာပါနော်သံဃာမှာထွက်ပြောင်းကြောင်းဖြစ်တဲ့ဝိဝတ္တနိတိတကံဒီကိုဥစဉ်ပြောလို့ရင်မဟုတ်ဘူးနော်ဒါကြောင့်အတိတ်ကဝိညာဏဥပါဒံသင်္ခါရကံကြောင့်ဒီဘဝမှာခန္ဓာ၅ပါးပြိတ္တိခန္ဓာ၅ပါးအစရှိတဲ့ဝိပဿနာ၅ပါးကိုဖြစ်ရပါတယ်ဆိုရင်အတိတ်ကိုလည်းမရှိအတိတ်ကဝိညာဏဥပါဒံသင်္ခါရကံခေါ်တဲ့သမုဒိယဒိဋ္ဌိကြောင့်ဒီဘဝမှာဒုက္ခဒိဋ္ဌိဖြစ်တာဘယ်ပုံဘယ်ပုံဇဏိနဲ့အဆင်ပြေမလဲမသိဘူးသူများအကျွမ်းနဲ့တော့လွန်းလို့ရတာပေါ့ဟုတ်တယ်မလားဟာဝိညာဏကသင်္ခါရဖြစ်တယ်သင်္ခါရကဝိညာဉ်ဖြစ်တယ်မတမတမမပြဒီလိုမှတ်နေကြတော့မဖြစ်ဘူးလားဖြစ်ပါတယ်အဲ့ဒါနဲ့အဲ့ဒါတော့သိရုံနဲ့လုံလောက်မလားမလုံလောက်ပါဘူးဟုတ်တယ်မလားဘာဖြစ်လို့လဲ တို့ကဒီပရိစ္ဆေသမုပ္ပါကိုအနတ္တဘောဓအပရိဝေဒဆိုပြီးတော့မြတ်စွာဘုရားကမဟာမိဒ္ဒနာလုပ်တယ်မှာအတိအကျဟောထားပါတယ်နော်အနုဘောဓဉာဏ်ဖြင့်ဒီခေါင်းမြတ်စွာထက်ထက်ထက်ထွန်းဖို့မတိခြင်းကြောင့်ပရိဝေဒဉာဏ်ဖြင့်လည်းဒီခေါင်းမြတ်စွာထက်ထက်ထက်ထက်ထွန်းဖို့မတိခြင်းကြောင့်ဒီတရားတွေဟာဒီတန်ត្រာကြီးမှာမကျော်လောက်မလွန်မြောက်နိုင်ဘူးလို့ဘုရားကအတိအကျဟောလို့သူများအပြောနဲ့လွမ်းယုံနေတဲ့ဒီစားပြီးနေလုပ်ငန်းခွင်မျိုးမဟုတ်ဘူးနောက်တစ်ခုဒီမဟာသီဘရဏလုပ်တာနောက်ပိုင်းမှာပဲဘုရားရှင်ကဟောထားပါတယ်နော်တစ္ဆာဘဘပိုင်းကြတော့တော့ဤတံဒုက္ခတိယထာဘုဒ္ဓံပသနာတိအယံဒုက္ခသမုဒယတိယထာဘုဒ္ဓံပသနာတိဆက်ပြီးဟောထားတယ်ဒုက္ခတစ္ဆာကိုလည်းသူရောက်ပြီတော့ကောင်းတာမဖောက်မပြဟုံတိုင်းမှန်စွာဉာဏ်ဖြင့်ကိုယ်ကိုယ်ပြည့်စုံသည့်သမုဒိယသစ္စာကလည်းမဟုတ်မပြဟိုတိုင်းမှာကဉာဏ်ဖြင့်ကိုယ်ကိုယ်ပြည့်စုံသိတယ်လို့ဒီလိုအတိအကျဟောထားပါတယ်။ဒါကသန္တာကူကြီးကကြော်လန့်လုံမြောက်နေတဲ့ပုဂ္ဂိုလ်များသန္တာဝတိဒုက္ခကုံဆုံးနေတဲ့ပုဂ္ဂိုလ်များသစ္စာ၄ပါးကိုသိဖို့လိုလားမလိုဘူးလားလို့မေးရင်ဒီကကြီးကဘယ်လိုဖြစ်မလဲ။လုံနေတယ်။ယောဘိကဝေအင်းဝတိယဟံဒုက္ခရိယသစ္စာယထာဘူတံနဖိသမိစ္ဆဒုက္ခသမုဒိယရိယသစ္စာယထာဘူတံနဖိသမိစ္ဆဒုက္ခနိရောဓရိယသစ္စာယထာဘူတံနဖိသမိစ္ဆဒုက္ခနိရောဓဂမိနိပတိပတရိယသစ္စာယထာဘူတံနဖိသမိစ္ဆမမဒုက္ခနန္တံဂရိတာမိတိနိဒံထာနာဝိကတိဟောသစ္စာနယခတိရပတ္တသုတ်တံတို့ကုဒါကာရသုတ်တံတို့အဲ့ဒီသုတ်တံဒီမှာဘုရားဟောထားပါတယ်နော်သောကံတရားကလည်းပြောပြီးငါဒီဒုက္ခအရိယတိသံကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်ထင်ဖောက်မတည်ပဲဒုက္ခဖြစ်သောသမုဒိယအရိယတိသံတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်ထင်ဖောက်မတည်ပဲဒုက္ခချုပ်ရာချုပ်ကြောင်းဖြစ်တဲ့နိရောဓအရိယတိသံတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်ထင်ဖောက်မတည်ပဲဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းပြည့်စုံဟုခေါ်ဆိုအပ်တဲ့မဂ္ဂအရိယတိသံတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်ထင်ဖောက်မတည်ပဲနန္ဒရာဝတိယဒုက္ခကုံအောင်ပြုလို့မယ်လို့ပုဂ္ဂိုလ်တို့ကလည်းပြောပြီးဆိုကြတော့သို့ပုဂ္ဂိုလ်ကပြောတဲ့ချက်ဒီလက်ရသည်အတန်ဖြစ်နေရတဲ့အကြောင်းဘယ်လို့မှမရှိဘူးခင်ဗျာကဒီလိုဟောထားနော်ဘာဥပမာလေးနဲ့ဟောလဲလို့မေးတော့ဦးဇင်းတို့ရှားရွံ့တို့ကြီးကြီးရွံ့တို့နော်ကြီးကြီးရွံ့တို့သိရတဲ့မှာတော့အလွန်သိနေတဲ့အရွက်ကလေးတွေပဲနော်အဲ့ဒီအရွက်ကလေးတွေနဲ့ငါဒီဖက်ခွက်ပြီးလို့ဒီရေကိုတဲဆောင်လာပါမယ်လို့ပုဂ္ဂိုလ်တို့ကလည်းပြောမှာပြောရင်သို့ပုဂ္ဂိုလ်ရဲ့ပြောတဲ့ချက်ဒီဖြစ်နေတဲ့အကြောင်းရှိသလားဒီအဲ့ဒီအတိုင်းပဲနော်သစ္စာလေးပါးမလိဘဲနဲ့ပုဂ္ဂိုလ်တို့ကဒုက္ခကိုအောင်လို့မဲ့လို့လာပြောရင်ဘယ်လို့မှမဖြစ်နိုင်ဘူးလို့ဘုရားကအတိအကျဟောတယ်ဒီတော့ရှင်ယုံရက်လောက်ရည်ကြည်ရက်လောက်ရှားပြင်းရက်လောက်ရှိတဲ့ဉာဏ်လေးနဲ့မန္တရာဝစီရဲ့ဒုက္ခကြီးကိုကိုအောင်လို့မဲ့ဆိုရင်ဖြစ်နိုင်ပါမလားမဖြစ်နိုင်မဖြစ်နိုင်နော်ရောင်းမြတ်လှမ်းပြီးတော့ဘုရားဟောထားတယ်ယောဂဘိခရေအင်းဝတိယဟံဒုက္ခရိယသစ္စာယထာဘုဒ္ဓအဘိသမိစ္ဆဒုက္ခသမုဒိယရိယသစ္စာယထာဘုဒ္ဓအဘိသမိစ္ဆဒုက္ခနိရောဓရိယသစ္စာယထာဘုဒ္ဓအဘိသမိစ္ဆဓမ္မဒုက္ခတဏ္ဍံဂရိတာမိတိဌာနမေတံဝိသတိသေခဝေတံ္ဍရာဘေကောသုနေရှိကြကုန်သောပရိသတ်လေးပါစေတစေတမိတို့ယောခောအခြင်းအမမတ္ထတစုံပြောသောပုဂ္ဂိုလ်တ္တဝတိအေယံဤလိုဝိတိယပြောဆိုလာညာပုဂ္ဂိုလ်ဒုက္ခလာပြောပြီဘယ်လိုပြောလဲသင်္ဂါမိဒုက္ခအရိယသစ္စာဒုက္ခအရိယသစ္စာတရားကိုယထာဘုဒ္ဓမခေါမပြဟုတ်တိုင်းမှန်စွာအဘိသမိစ္ဆဉာဏ်ဖြင့်ထင်ဖို့သိမြင်ပြီးဝေဒုက္ခသမုဒိယအရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုယထာဘုဒ္ဓမခေါမပြဟုတ်တိုင်းမှန်စွာအဘိသမိစ္ဆဉာဏ်ဖြင့်ထင်ဖို့သိမြင်ပြီးဝေဒုက္ခနိရောဓအရိယသစ္စာဒုက္ခချုပ်ကြောင်းနိရောဓအရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအဘိဓမ္မိစ္ဆဉာဏ်ချင်းထင်ဖို့ပြင်မြင်ပြီးရဲ့ဒုက္ခနိရောဓဂามိနိပတိပတ္တရိယသစ္စာဒုက္ခချုပ်ရနိဗ္ဗာန်တို့ရောက်ကြောင်းကြည့်ခြင်းဟုခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအဘိဓမ္မိစ္ဆဉာဏ်ချင်းထင်ဖို့ပြင်မြင်ပြီးရဲ့သမ္မာသမ္ဗုဒ္ဓံမင်္ဂံစွာဒုက္ခနန္တံဒုက္ခဤအဆုံးအပိုင်းအခြားသောဂရိဂามိပြုလုပ်ပင်အဣတိအေဟံဤသို့လျင်ဝတိယပြောဆိုလာညာဣတံဌာနသို့ပုဂ္ဂိုလ်ယသို့ပြောဆိုသည့်အတိုင်းဖြစ်နိုင်ရာတဲ့သို့အကြောင်းရာမျိုးဖြစ်သောဝိဇ္ဇတိသင်္ချာဧကံရှိသည်ကလည်းဒီပုဂ္ဂိုလ်တို့ကငါဒီဒုက္ခအရိယသစ္စာဒုက္ခအရိယသစ္စာတရားကိုဟောတိုင်းမှန်ဆန်းခြင်းဖြင့်ဖင်ပေါ်သိမြင်ပြီးတဲ့အခါဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုဟောတိုင်းမှန်ဆန်းခြင်းဖြင့်ဖင်ပေါ်သိမြင်ပြီးတဲ့အခါ ဒုက္ခချုပ်ချောနိရောဓအရိယဒုက္ခတရားကိုဟောတိုင်းမောဇာဉာဏ်ဖြင့်သင်ဖို့သင်ယူပြီးတဲ့အခါဒုက္ခချုပ်ရနိဗ္ဗာန်ကိုရောက်ကြံပြည့်စုံဖို့ခေါ်ဆောင်အပ်တဲ့မဂ္ဂအရိယဒုက္ခတရားကိုဟောတိုင်းမောဇာဉာဏ်ဖြင့်သင်ဖို့သင်ယူပြီးတဲ့အခါမန္တရာဝဇ္ဇဒုက္ခကိုကိုယ်အောင်ပြုလုပ်မယ်လို့ညာပြီးပြောကြတယ်ဆိုရင်သူပုဂ္ဂိုလ်ရဲ့ပြောပြချက်ဒီပြောဆိုသည့်အတန်ရှင်းနေရတဲ့အကြောင်းသင်ချင်ရှိပါတယ်လို့ဒီလိုဘုရားဟောထားဥပမာလေးကတော့ပုဂ္ဂိုလ်တို့ကရာရဲနဲ့ပဲဖြစ်စေပေါ်ရနေတဲ့ဖြစ်စီဝိရောညံ့တဲ့ဖြစ်စီဖက်ခွက်ကလေးပြုလို့ပြီးတော့ငါရေကိုသဲဆောင်လာမယ်လို့ပြောရင်သူပုဂ္ဂိုလ်ရဲ့ပြောပြချက်ဒီပြောပြသည့်အတိုင်းမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်။နောက်တနည်းအဲ့ဒီဇာရွက်နဲ့ပဲဖြစ်စီဝိရောညံ့တဲ့ဖြစ်စီပေါ်ရနေတဲ့ဖြစ်စီဖက်လိုက်ကလေးပြုလို့ပြီးတော့နှတော့ပန်းချင်းပြလိုက်မယ်လို့ပြောရင်လည်းပြောပြသည့်အတိုင်းမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဖြစ်တော့ကနောက်ဘက်ကတော့တော်တော်ကြေပုံတော့ရတယ်နော်အဲ့တော့အဲ့ဒီဖြစ်နိုင်တယ်လို့ပဲဒီတိုင်းပဲဒုက္ခသမုဒိယနိရောဓမဂ္ဂခေါ်တဲ့သစ္စာလေးပါးကိုဟိုတိုင်းမှာဆိုသိပြီးတော့ဆင်းဖောက်သိမြင်ပြီးတဲ့အခါမန္တရာဝဇ္ဇဒုက္ခကိုအောင်ပြုလို့မယ်ဆိုရင်တော့ဖြစ်နိုင်တဲ့အကြောင်းအရာရှိတယ်လို့ဘုရားကဟောတယ်ဟောပြီးတဲ့အချိန်ကမှမြတ်စွာဘုရားကရှေ့ဆက်ဗန်တိုင်တော်လာတတ္တမတိယဘိကဝေဣတံဒုက္ခံတိယထဣတံဒုက္ခံတိယောဂောကရဏိယောအယံဒုက္ခသမုဒိယတိယောဂောကရဏိယောအယံဒုက္ခနိရောဓတိယောဂောကရဏိယောအယံဒုက္ခနိရောဓဂမိနိပရိပတ္တတိယောဂောကရဏိယောသိကဝေသံဃာဝိကုသုနေသိကြကုန်သောပရိသတ်၄ပါးဖြစ်သောဖြစ်သောမိတို့တတ္တမထို့ကြောင့်ဤဟာဤသံဃာရောမြအတွင်း၌ဒုံမေသင်္ချေသတို့သည်သင်္ချေမိတို့သည်ဤတံဒုက္ခံတိဤကဒုက္ခအရိအတ္တဇာတိယတိဟု၍ယောဂောတိအောင်ကြောကအထုံးခြင်းကိုကရဏိယောပြုခြင်းပြုတိုင်လှပေ၏အယံဒုက္ခသမုဒိယတိဤကဒုက္ခအခြေကြောင့်သမုဒိယအရိယသစ္စာတရားတိဟု၍ယောဂောတိအောင်ကြောကအထုံးခြင်းကိုကရဏိယောပြုခြင်းပြုတိုင်လှပေ၏အယံဒုက္ခနိရောဓတိဤကဒုက္ခချုပ်ရန်နိရောဓအရိယသစ္စာတရားတိဟု၍ယောဂောတိအောင်ကြောကအထုံးခြင်းကိုကရဏိယောပြုခြင်းပြုတိုင်လှပေ၏အယံဒုက္ခနိရောဓဂမိနိပရိပတ္တာပတိပတ္တာတိဒီကံဒုက္ခချုပ်ရနိဗ္ဗာန်တို့ရောက်ကြောင်းဖြင့်မြတ်ကအရိယသစ္စာတရားတိဟု၍ယောဂောတိအောင်ကြောကအထုခြင်းကိုကရဏိယောပြုခြင်းဖြင့်တိုင်သပေ၏ဒီလိုဖြင့်တိုင်တွန်းတာနော်သစ္စာလေးပါးကိုတိအောင်ကြောကအထုကိုတိုင်တွန်းတော့အဲ့သစ္စာလေးပါးရမှာဒုက္ခသစ္စာသမုဒိယသစ္စာနဲ့မပါဘူးလားပါနေတယ်သမုဒိယသစ္စာနဲ့ပါနေတော့ဒီသမုဒိယသစ္စာဒီလက်ရှိဘဝဒုက္ခသစ္စာကြီးအကြောင်းရင်းဖြစ်တဲ့သမုဒိယသစ္စာဒီဒီဘဝမှာဘယ်လိုမှမရှိဘူးအတိတ်ကလားပြည့်စုံပြည့်စုံတဲ့ဒီလိုဆိုရင်အတိတ်ကိုလမ်းမယ်ဆိုရင်အတိတ်ကသမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်တယ်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဆင်သိနိုင်မလဲသိနိုင်တဲ့နည်းတစ်ခုတော့ရှိဘယ်လိုလဲဓမ္မဂရိကဆရာတော်ကြီးကပြင်မောကဆိုင်အွန်လိုင်းလို့တည်တယ်ဒီနည်းမျိုးဒီလောက်တော့ရှိဟုတ်တယ်ဟုတ်လားမရှိခင်မရှိခင်အတိတ်ကိုလှမ်းမရှိခင်နော်ဒါကြောင့်မိမိတို့ကိုယ်နဲ့မျက်မှောက်ထွက်ဖို့သိခင်တယ်ဆိုရင်ဒီအတိတ်ကိုလှမ်းရှုရမလားမရှုရဘူးလားရှုရတော့လုံးလုံးမရှုလို့လုံးလုံးဒီကံကံရဲ့အကျိုးကိုနားမလည်ခဲ့ရင်ပြည့်ပြည့်စုံစုံရမလားမရဘူးအဲ့ဒါတစ်ခါကြီးနေစဉ်းစားကြရတော့နော်ဒီတိုင်းဒီအတိတ်အနာဂတ်ကိုရှုတင်ဤမရှုတင်ဤကိုသိချာစဉ်းစားရမယ်အပိုင်းဖြစ်နေပြီနော်ဒီတော့အတိတ်အနာဂတ်ကိုလှမ်းမရှုတဲ့ပုဂ္ဂိုလ်ကအတိတ်အကြောင်းကြောင့်ပြိဿဘအကျိုးဖြစ်ပေါ်ပြိဿဘအကြောင်းကြောင့်အနာဂတ်အကျိုးဖြစ်ပုံဆိုတဲ့ကြောင့်ကျိုးဆက်ပြိဿသမုပ္ပါဒ်သဘောတရားကိုဘယ်လိုမှရှုလို့မရခင်ကြောင့်ကျိုးဆက်ပြိဿသမုပ္ပါဒ်သဘောတရားကိုလုံးလုံးမရှုတဲ့ပုဂ္ဂိုလ်ဟာလည်းမဖြစ်နိုင်ပါဘယ်လိုမှမရခင်မရဘူးလို့လည်းဘုရားဟောတယ်မရတဲ့ပုဂ္ဂိုလ်တွေလည်းအတိတ်ကရှိတယ်နာမည်ကြောင့်ဖြစ်တဲ့အရှင်သန္တမတိခဏခဏပြောနေနော်ယမနအခက်ခံရပြီးတဲ့နောက်ဂေါတမီဒီဂေါတိတယံကြောင်းတဲ့ကထွက်ခွာပြီးတော့ဗာရဏမီဒီဣတိပရဏအမိရတော့မိဂရဟံတော်မှတော်ပြီးတရားအထုတ်ပါတယ်ခန္ဓာ၅ပါးတို့ကအနိစ္စဒုက္ခအနတ္တလက္ခဏာယံသုံးသင်တင်းပြီးတော့ဝိပဿနာတင်းနေရေးရှိနေတယ်ဒါပေမဲ့လို့ကျောင်းကျောဆက်ပြိဿဓမ္မပန်သဘောတရားတွေကိုမရှိဘူးနိဗ္ဗာန်ကလည်းမထိုက်ဖြစ်ဖြစ်နေတော့ရှင်အနန္ဒထံကပ်ပြီးအကုန်ကြီးတောင်းတဲ့အခါအရှင်အနန္ဒမထေရကသစ္ဆနာဂုတ္တသုတ်တံခေါ်တဲ့ကျောင်းကျောဆက်ပြိဿဓမ္မပန်နဲ့ဆက်နေတဲ့နေတဲ့တုတ်တန်တစ်ခုဟောပြီးမှကျွတ်တန်းဝင်သွားတယ်။ဒါကြောင့်ကျောင်းကျောဆက်ပြိဿဓမ္မပန်သဘောတရားတွေကိုမရှိခင်မြတ်ဖွဏိဘံကမရနိုင်ဘူး။ဤကံဘုရားကလည်းအတိအကျဟောနေပြီးဖြည့်ချင်းကြောင့်ကျောင်းကျောဆက်ပြိဿဓမ္မပန်ဒီရင်အတွက်သို့ပုဂ္ဂိုလ်ဒီအတိတ်နာကကိုတော့မလွတ်မချောင်းသာ ရှိပါတော့မယ်ဒီအတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးကိုမလွဲမချောင်းသာနှံ့ပြီးတော့မြင်အောင်ရှိပါတော့အဲ့ဒီလိုရှိတဲ့အပိုင်းမှာခုနကပရိစ္ဆသမုပ္ပါဒ်ကိုဘုရားရှင်ဟောပြန်ထားတော်မူတဲ့နိစ္စတွေကိုနိမိတ်ပြီးတော့ရှိပါမှာဖြစ်တယ်ရှိတဲ့အပိုင်းမှာတော့အတိတ်ခန္ဓာ၅ပါးကိုနှံ့ပြီးပြီးအောင်ရှိပါမှာဖြစ်တော့အဲ့ဒီအတိတ်ခန္ဓာ၅ပါးကိုရှိတဲ့အပိုင်းမှာကံတက်နှစ်ရက်ရှိတယ်ခုနကယောဂီပုဂ္ဂိုလ်ကကျောင်းကျဆင်းရည်နေတဲ့ကျောင်းကျဆင်းရည်မှုတပတ်ကိုကြွချင်းချင်းနေတော့အဲဒီကျောင်းကျဆင်းရည်မှုကလည်းကျောင်းမှာဆင်းပြီးရှိတဲ့စနစ်ကတော့ဒီနေရာမှာတော်တော်ခမျိုးများတင်ပေးတဲ့စနစ်တစ်ခုလို့ပြောနေပါတယ်နော်ဒီတော့သစ္စာပံမှာဥစဉ်လို့ဆိုကြပါစို့သစ္စာပံမှာကမ္မအနာဂတ်ဘဝအတွက်ဒီလိုပြုစုပြုထောင်နေတဲ့ကမ္မဘဝကလည်းဆက်ပြီးတော့အာဟာရလေးဘဝကဆက်ပြီးကျောင်းမြတ်ဆံမြေဆရာကဟောထားတဲ့ဒေသနာသင်္ချာရှိနေခြင်းကြောင့်ယောဂီတော်ခမများကိုဥစဉ်တင်ပေးတဲ့ရှင်ကတော့ဘုရားမှာတော့ပြီးသုတောင်းကြည့်ပါသုတောင်းတဲ့အပိုင်းမှာနိဗ္ဗာန်ကိုသုတောင်းတဲ့အပိုင်းကြီးတော့ဖြစ်တဲ့ခဏအချမ်းသာနိဗ္ဗာန်မရမီစัจ जा ဆိုပြီးစัจ जा လေးခံပြီးတောင်းတဲ့ရှင်လေးနဲ့သုတောင်းကြည့်ပါကာမဂုဏ်တို့တစ်ခုကြည့်ကြည့်နော်ဒါဖြစ်လို့လေအသစ်ဆက်ဆက်ကာမဂုဏ်တို့ဟာရှိရတယ်နည်းနည်းလေးပို့ပြီးလွယ်နေလို့နော်အဲဒီတော့သုတောင်းခိုင်းလိုက်တဲ့အခါမှာပန်းလှုပ်ပြီးရှင်ကြီးလှုပ်ပြီးတော့မှအေးချမ်းလှုပ်ပြီးတော့ဘုရားမှာသုတောင်းပြီးဆိုကြတော့ကြင်ရပါသုံးညတောင်းရနိဗ္ဗာန်မြတ်ပြီစัจ जा တောင်းလို့ရှိပါနော်အရှင်ဘုရားယဟန်ဘုရားသုတောင်းလို့ဆိုရင်ဘုရားကတိတ်တော့ဖန်တာလေးနဲ့ရှင်းတယ်နော်ဆင်းတော့ယဟန်ဘုရားသုတောင်းတဲ့ဒကာကြီးတွေပါပါမယ်ဒီဆိုတော့နင်းလေးအင်းတည်းနဲ့နော်ယဟန်ဘုရားလည်းလူတွေမမပေါ်ကြဘူးကဲကောင်းပြီယဟန်ဘုရားကသုတောင်းတယ်ပဲဆိုကြပါစို့နော်အဲ့ဒီသုတောင်းနေတဲ့အချိန်အချင်းလေးကိုတွေ့ဖြစ်တဲ့အမှတ်ခံပြီးတော့မှအဲ့ဒီမှာသုတောင်းခြင်းအချင်းခံတာဖြစ်ပေါ်တဲ့အချိန်အချင်းလေးကိုဗိဒ္ဓလိုသဘောထားပြီးမိမိတရားထိုင်တဲ့အချိန်ခံမှာသုတ္တဗိဒ္ဓအထာနဲ့ရုပ်တွေဉာဏ်လေးကိုသဖန်ပြန်ပြီးတော့သိရှိရတယ်။ရုပ်တဲ့ဒိဋ္ဌိနဲ့နာတဲ့ဒိဋ္ဌိနဲ့ယုံနာသိရှိမဲ့ယုံနာပိုင်းခြားပဲ။အဲ့ဒီလေးခုကိုသုတ္တဗိဒ္ဓတဏှီလုပ်ပြီးတဲ့အချင်းခံမှာဘုရားမှာခုနကသုတောင်းနေတဲ့အချင်းခါကဖြစ်ပေါ်ပြီးတဲ့ယုံနာကိုတဖန်ပြန်ပြီးတော့အာယုံယူနှမ်းရှိပါမှာဖြစ်တယ်။အဲဒါအဲ့ဒီလိုရှိတဲ့အပိုင်းမှာဘုရားမှာဆူတောင်းနေတဲ့အချင်းခါကယုံနာကိုနှမ်းအာယုံယူလိုက်လို့ရှိရင်ဘုရားမှာဆူတောင်းနေတဲ့ပုံလေးတစ်ခါတည်းပေါ်ခြင်းပေါ်လာတတ်တယ်။ပေါ်ပြီးစီအဲ့ဒီပုံမှာဖန်ပြီးဓာလီပါတက်လိုက်။တက်လိုက်ပြီဆိုလို့ရှိရင်ဘာဖြစ်သွားမလဲ။ယုတ်ကလအမှုံလေးတွေဖြစ်သွားမယ်။မုံအမှုံယုတ်ကလအမှုံလေးတွေဖြစ်သွားရင်အဲ့ဒီမှာသောတာနာ52ပါးထတာရှိတဲ့ရုပ်တွေကိုချုံကုန်ပြီးတော့တင်းကြီး။တင်းကြီးလို့ပုံစံကြပြီဆိုတာနဲ့ဒီပင်နေတဲ့ဟရိယဝတ္ထုမှာရှိတဲ့ရုပ်တွေကိုဥစားပြီးပြီးတင်းကြီးတာ။ဟရိယဝတ္ထုမှာရှိတဲ့ယုတ်ကလအမျိုးသားက6မျိုး၊ယုတ်အမျိုးသား54ကိုဥစားပြီးတင်းကြီးပြီးတဲ့အခါဟရိယဝတ္ထုရုပ်ကိုတစ်ဆင့်တက်ပြီးတော့ဒိဋ္ဌိခါခါတင်းကြီးလိုက်တယ်။ဟရိယဝတ္ထုကိုပြီးပြပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘွေမနောအတ္တိတ္တကိုစပြီးတွေ့တာပါ။သောဘွေမနောကြီးကိုမိအောင်ဖမ်းတော့တင်းကြီးတော့ရပြီဆိုရင်ဘွေမနောကြီးလေးကိုရှေ့တုန်းကြီးနောက်ဆုံးကြီးပြီးလိုက်တယ်။ဒီဘုံမနောအကျင့်တစ်ခုတော့ရဲ့ဉာဏ်မှာဖြစ်ပေါ်တော့တဲ့အခဏကသုတောင်းနေတဲ့စိတ်အစဉ်လေးတွေကိုရှားဖို့တော့တွေ့သိနိုင်တယ်နော်အဲဒီသုတောင်းနေတဲ့စိတ်အစဉ်လေးတွေကိုဖမ်းလို့မိတဲ့အချိန်ခါမှာမိမိတကယ်သုတောင်းတော့ကဖြစ်ပေါ်ခဲ့တဲ့စိတ်အစဉ်ဟုတ်ဖို့ကအနေနဲ့ပြန်ပြီးတက်ဆိုင်ကြည့်နော်တက်ဆိုင်ကြည့်တဲ့အချိန်ခါမှာမိမိသုတောင်းတော့ကလည်းဒီစိတ်အစဉ်နဲ့ခုပြန်ရှုလိုက်တဲ့အခါမှာလည်းဒီစိတ်အစဉ်နဲ့ပြန်ပြီးရပ်ရှိပါတယ်ဆိုရင်တော့အနိစ္စဆုံးဖြစ်တဲ့အတိတ်ခန္ဓာ၅ပါးကိုသိကြည့်လို့ရတာနော်။အဲဒီအနိစ္စဆုံးအတိတ်ခန္ဓာ၅ပါးသိကြည့်လို့ရရင်တော့ဇောတုဇ္ဇပိစ္ဆသမုပ္ပါဒ်ခံကြွကျင်နေတဲ့ပုဂ္ဂိုလ်ကအဲဒီမှာကာမဝအမိယနေတဲ့ခန္ဓာကရှင်ကြီးလူပြီးတော့ခင်ဗျားကသုတောင်းနေဆိုကြဆိုရှင်ကြီးလူတဲ့ကုသိုလ်သိချင်တာခန္ဓာကအာဟာရ၄ပါးထဲမှာအကျုံးဝင်တယ်။အဲဒီတော့ကာမဘောအမိယရဲ့အဲဒီကာမဘောဘာကြောင့်ဖြစ်တယ်လဲဆိုတာကိုနောက်ဆုံးပြန်ပြီးတော့ပြန်ရှုလိုက်တော့ခန္ဓာကဥပါဒံကြောင့်ဖြစ်တယ်ဆိုတော့အဲ့ဒီဥပါဒံကအနာဂတ်ယဟန်ဘဝအပေါ်မှာစိတ်ကြပ်ပြီးတွင်နေတဲ့သဘော။ဘုနကယဟန်ဘဝကိုသိတော့ခဲ့။အဲ့ဒီဥပါဒံဘာကြောင့်ဖြစ်တယ်လို့မေးတော့အနာဂတ်ယဟန်ဘဝအပေါ်မှာတွင်ထားတဲ့တဏှာကြောင့်ဖြစ်တယ်။ဒီတဏှာဘာကြောင့်ဖြစ်တယ်လို့မေးတော့ဝေဒနာကြောင့်ဖြစ်တယ်။သက်ပြီးချင်းအဲ့ဒီလိုကြောင်းနာခံပြီးအဝိဇ္ဇာတင်္ခါရအထိတိတ်ပြီးတွင်နေလေရ။အဲ့ဒီနိစ္စနိကိုမိမိကပရိစ္ဆာသမုပ္ပါဒ်ဒေသနာနဲ့မကြွကျင်သေးရင်တော့ယုံနဲ့တင်းကြည့်တာကသိမလို့ဒီမလေးဘုရားကဒီပြိစ္ဆာနမုတ်ကပထမနည်းကိုဦးဇင်းရောက်ပြီးတော့ခမ်းမြတ်ကိုနောက်မှပဲတင်ပြတယ်။ဒါဖြစ်လို့လေ ဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတော့ပြောတော့နည်းနည်းနားလေးကြားလိုက်ရင်တော့လွယ်လွယ်လို့ရှိတယ်ဒီကလေးတွေအကျုပ်ခိုင်းနေတဲ့အပိုင်းပါယောဂီတွေအဲ့ဒီအပိုင်းကတော်တော်လေးအပြီးတော့မှအခြေခံမဖြစ်ရင်တင်းရတာတော့ဖြစ်နေတယ်လို့ဖြစ်နေတယ်လို့မင်းရင်တန်ရုပ်ဖြစ်တယ်ဆိုတဲ့အပိုင်းဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတဲ့အပိုင်းနာယုတ်ကြောင့်သတ္တရဏဖြစ်တယ်ဆိုတဲ့အပိုင်းအဲ့ဒီအပိုင်းကြီးမှာအထက်ကကပြည့်ပြည့်စုံစုံကြည်ကြည်ကြောင့်အဖွဲ့ထားတော့ဘုမဝိညာဉ်မှာကာမဝိညာဉ်ရှိတယ်။မဟာဇန္တဝိညာဉ်ရှိတယ်။အဲ့တော့ဒီကာမဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံ၊မဟာဇန္တဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံဆိုပြီးဒါတွေခွဲခြားစိတ်ကြောင့်ပြီးရှုလိုက်တော့အဲ့ဒီမှာခြုံလင်းလုံးယူပါယံကအာယံယူပြီးဖြစ်ပေါ်နေတဲ့နန္ဒယစုသတ္တယံခန္ဓာရတံဖဒဘာယံဓမ္မယံကအာယံယူပြီးဖြစ်ပေါ်နေတဲ့နန္ဒယစုတွေအကုန်လုံးအုပ်စုလိုက်ဝင်လာတယ်။အဲ့လိုဝင်လာတဲ့အခါကျတော့ဇန္တစပြိစ္ဆာသမုပ္ပါဒီကမနီးကိုဒီရင်ညံ့ညံ့မဆုထတ်တဲ့အသေးတဲ့ယောဂီတွေဖြစ်မယ်အပြီးတော့ကလည်းအခြေခံမရှိဘူးဆိုရင်ခြေယောဂီဒီညမှာပြက်လက်လာနာပဲနော်ဒါကြောင့်အဲ့ဒီပထမနီးကိုတော့ဥစဉ်နောက်မှနောက်ထပ်ပြီးသင်ပေးပါတယ်ကျောင်းကျက်ဆက်ပြစ်ဆက်လို့ပါဒီစမနီးကိုပဲရှင်းသွားနည်းနည်းလွယ်တယ်အကြောင်းတရားတစုအကျိုးတရားတစုထပ်ပြီးစူပွားပြီးအကြောင်းကျိုးသိသိတဲ့စနစ်ဖြစ်ခြင်းကြောင့်ဒီစမနီးကိုအရင်သင်ပေးဒီနေ့တော့ဒီနေရာမှာပြောချင်တာကဘာလဲအဲ့ဒီလိုကြောင်းမြန်လှမ်းပြီးကျောင်းကျက်ဆက်လုပ်ပြီးရှိရင်လည်းရတယ်အဲ့ဒီလိုမရှိတတ်ဘူးရှိရဖြစ်နေပြီဆိုရင်သူရောက်ပြီးပုဂ္ဂိုလ်ကိုဘာလို့ရတယ်ဟောပုဗ္ဗေနိဗ္ဗာန်အနုတ္တိအဘိညာဉ်ပိုင်းမှာလာတဲ့စနစ်တစ်ခုရှိပုဗ္ဗေနိဗ္ဗာန်အနုတ္တိအဘိညာဉ်ပိုင်းမှာခုနကအနိစ္စသောအရိယဘုံမှာရှိနေတဲ့ယုံနာကနေစပြီးတော့အတိတ်ခန္ဓာငါးပါးကိုစပြီးဒီကတည်းကအတိတ်ဘက်ကိုစိတ်ဆွလွတ်ပြီးတော့သိကြည့်သွားတဲ့စနစ်ပဲအဲ့ဒီစနစ်ကိုနီးမိပြီးတော့အဋ္ဌခန္ဓာငါးပါးကိုဆန့်ရှုလို့ရှိလို့ရတယ်။ဆိုတော့အဲ့ဒီစနစ်ကအဲ့ဒီမှာနေရှိတဲ့တရားဉာဏ်မှမရှိဘူးဒီလိုတော့ပုံပုံနော်။ဘုဗ္ဗေနိဗ္ဗာန်တို့